Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့2020ပြည့်ဒီဇင်ဘာလ10ရက်နေ့တသက်ပတိနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်6နာရီက9နာရီအထိလိုင်းဒိုမီတာ24 40 50 50နဲ့ဆိုင်းနမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။တသက်ပတိနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုကုအောင်မြတ်သူနဲ့အတူကျွန်တော်ရေမထုတ်ကတင်ဆက်ပေးပါမယ်။ကိုဗစ်ကရောဂါလွန်ကာလမှာပိုပိုကောင်းမွန်တဲ့ကမ္ဘာကြီးကိုတည်ဆောက်ဖို့ဒီဇင်ဘာလ10ရက်နေ့မှာကြာရောက်တဲ့လူခွင့်ရင်းနေမတိုင်ခင်ဗုဒ္ဓဦးနေကကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးမရှဲပရှလေးကတိုက်တွန်းလိုက်ပါတယ်
။ The pandemic has left us exposed, vulnerable, weakened. Yet, in its devastation, it has
caused ရောဂါကကျမတို့အားလုံးကိုအကာအကွယ်မဲ့အင်အားချိနဲ့သွားစေကြောင်းဒါပေမဲ့ဒီ BN ရဲ့ကိုဘယ်လိုကျော်လွှားမလဲစဉ်းစားကြိုးပမ်းရမှာကိုအခွင့်အရေးတရားအနေနဲ့ရှင်ပြနိုင်ကြောင်းဦးစားပေးလုပ်ငန်းတွေကိုပြန်လည်ချမှတ်ပြီးပုံပေါ်ကောင်းမွန်တဲ့အနာဂတ်တည်ဆောက်သွားရမှာဖြစ်ကြောင်းလူခွင့်ရေးနေမတိုင်ခင်ဂျနီဗာမြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာမဟာမင်းကြီးမစ္စယားဘက်ရှလေးကပြောပါရယ်လောလောဆယ်ကမ္ဘာတဝန်းကိုဗစ် -19 ကူးစက်ခံရသူ68သန်းရှိပြီးသေဆုံးသူ1.5သန်းရှိတယ်လို့ဂျွန်ဆော့ကင်းစ်တက္ကသိုလ်ရဲ့စီးရင်တွေမှာဖော်ပြထားပါရယ်စံသက်ထုတ်လုပ်နေတဲ့ကာကွယ်ဆေးတွေရရှိဖို့လာချီကြောင်းမှာဖြစ်ပေမဲ့ကာကွယ်ဆေးတွေကကိုဗစ်ကရောဂါကိုအဆုံးသတ်သွားစေလိမ့်မယ်လို့မျှော်လင့်ထားကြောင်းကာကွယ်ဆေးကဒီ BN ရေကိုအဆုံးသတ်နိုင်မှာဖြစ်ပေမဲ့ကိုဗစ်ကြောင့်ဖြစ်ရတဲ့လူမှုစီးပွားဒဏ်ရာဒဏ်ချက်တွေကိုတော့ကုစားပေးနိုင်မှာမဟုတ်ကြောင်းလည်းပြောပါရယ်။နောက်မှမှုစီးရင်နွားပါမှုမညီမျှမှုစတာတွေကိုကာကွယ်ပေးနိုင်တဲ့ဆေးကလူခွေပဲဖြစ်တယ်လို့လည်းမဟာမင်းကြီးပရှလေးကပြောပါရယ်။1948ခုနှစ်ကကမ္ဘာလူခွေရေးကြေညာစာတမ်းထုတ်ပြန်ခဲ့တဲ့ဒီဇင်ဘာလ10ရက်နေ့ကိုလူခွေရေးနေ့အဖြစ်ကုလသမဂ္ဂကကမ္ဘာတဝန်းမှာနှစ်စဉ်ကျင်းပနေတာဖြစ်ပါတယ်။အဲ့ဒီကြေညာစာတမ်းမှာအခြေခံလွတ်လပ်ခွင့်နဲ့လူခွေရေးဆိုင်ရာအချက်ပေါင်း30ကိုကာကွယ်စောင့်ရှောက်ဖို့တည်သွင်းရည်သားထားပါတယ်။လူခွေရေးကြေညာစာတမ်းဟာကမ္ဘာမှာဘာသာပြန်ဆိုမှုအများဆုံးဆိုင်ရာစာတမ်းတစ်ခုဖြစ်ပြီးအခုချိန်ထိဘာသာပေါင်း900ကျော်ပြန်ဆိုထားပြီးဖြစ်ပါတယ်ခင်ဗျာ။ထိုးစည်းတွေနဲ့မတည့်တဲ့တက္ကသိုလ်ရှိသူတွေအနေနဲ့ Pfizer နဲ့ BioNTech ကုမ္ပဏီတို့ကပူးတွဲထုတ်လုပ်တဲ့ COVID-19 ကာကွယ်ဆေးကိုမထိုးကြဖို့ဗြိတိန်နိုင်ငံကဆေးဝါးကြီးကြပ်ရေးဆိုင်ရာအာဏာပိုင်တွေကပြောပါတယ် Pfizer နဲ့ BioNTech ကုမ္ပဏီတို့ပူးတွဲထုတ်လုပ်တဲ့ COVID-19 ကာကွယ်ဆေးထိုးပြီးတဲ့နောက်ဗြိတိန်နိုင်ငံမှာအင်္ဂါနေ့ကလူနှစ်ဦးဆေးနဲ့မတည့်တဲ့လက္ခဏာတွေပြသပြီးမှဗြိတိန်နိုင်ငံရဲ့ဆေးဝါးနဲ့ကျန်းမာရေးဝန်ဆောင်မှုဆိုင်ရာကုန်ပစ္စည်းထိန်းချုပ်ကုကဲရေးအေဂျင်စီ MHRA ကအခုလိုသတိပေးချက်ထုတ်ပြန်လိုက်တာပါဗြိတိန်မျိုးသားကျမကြီးဝန်ထမ်းနှစ်ဦးကာကွယ်ဆေးထိုးပြီးမှကာကွယ်ဆေးနဲ့ဆက်နွယ်နေတဲ့ဓာတ်မတည့်တဲ့လက္ခဏာတွေဆူဆူရရပြခဲ့တယ်လို့အဲ့ဒီဌာနရဲ့ဆေးပညာရှင်ကြားရမှုစတီဗန်ပေါ်ဝစ်ကပြောပါတယ်။အခုတော့နှစ်ယောက်စလုံးပြန်လည်ကျန်းမာလာနေပြီလို့လည်းသူကပြောပါတယ်။ဗြိတိန်နိုင်ငံကအခုလိုသတိပေးချက်ထုတ်ပြန်တဲ့အပေါ် Pfizer နဲ့ BioNTech ကုမ္ပဏီတို့ကချက်ချင်းပြန်လည်တုံ့ပြန်ပြောကြတာမရှိသေးပါဘူး။ဗြိတိန်နိုင်ငံကဒီဆေးကိုပထမဆုံးအသုံးပြုပေးတဲ့နိုင်ငံဖြစ်ပြီးပထမဆုံးထိုးပေးတဲ့နေမှာပဲအခုလိုဓာတ်ပြတဲ့လက္ခဏာပြသတာကိုတွေ့ရှိခဲ့တာဖြစ်ပါတယ်။အီရန်နိုင်ငံအနေနဲ့2015ခုနှစ်ကချုပ်ဆိုခဲ့တဲ့အီရန်နျူကလ িয়ার ဆိုင်ရာသဘောတူစာချုပ်ပါအချက်အလက်တွေကိုအပြည့်အဝပြန်လည်လိုက်နာဖို့အသင့်ပဲလို့အီရန်သမ္မတဟာဆန်ရာဟူနီကဗုဒ္ဓဦးနေ့ကပြောပါတယ်
။ اگر سوال رو تن افت شما 10 میلیون بشه در روز بود قدرت تحریم نداشت.
စာချုပ်မှာပါဝင်လက်မှတ်ထိုးထားတဲ့နိုင်ငံကြီး9နိုင်ငံကဒါမှမဟုတ်အမေရိကန်မပါတဲ့တခြား4နိုင်ငံကစာချုပ်ပါဂရီကိုဗစ်တွေကိုပြန်ပြီးလိုက်နာမယ်ဆိုရင်အီရန်တို့ကလည်းပြထားတဲ့ဂရီတွေကိုလိုက်နာသွားပါမယ်လို့အီရန်သမ္မတဟာဆန်ရာဟူနီကပြောပါရယ်။အီရန်နဲ့အင်အားကြီးနိုင်ငံ၅နိုင်ငံအကြားချုပ်ဆိုခဲ့တဲ့စာချုပ်ကအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတစ်ဖက်သက်လွတ်ထွက်ပြီးမှပြက်ပြယ်လူနီးပါးရှိနေတာဖြစ်ပါရယ်။ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကတော့စာချုပ်ထဲပြန်ဝင်မယ်လို့ပြောထားပါရယ်။အီရန်ကရှေးဥစွဲသဘောထားတင်မသူတွေကိုစန့်ကျင်ပြီးအီရန်သမ္မတရာဟူနီကရှင်းနှစ်ဇန်နဝါရီလအမေရိကန်မှာသမ္မတအပြောင်းအလဲကြောင့်ထွက်ပေါ်လာမယ့်အခွင့်အရေးကိုအရယူမယ်လို့လည်းထပ်မံပြောဆိုခဲ့ပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်တို့ရဲ့ပိတ်ဆို့အရေးယူမှုတွေကြောင့် COVID-19 ကာဝယ်ဆေးအပါအဝင်လိုအပ်တဲ့ဆေးဝါးနဲ့ကျန်းမာရေးပစ္စည်းတွေကိုဝယ်ယူရမှာအီရန်တို့အနေနဲ့အခက်အခဲတွေ့နေရတယ်လို့လည်းအီရန်သမ္မတရာဟူနီကပြောပါတယ်။2015ခုနှစ်အီရန်နျူကလ িয়ার သဘောတူစာချုပ်ကနေထွက်ပြီးတဲ့နောက်ပိုင်းမှာအမေရိကန်ဆိုရာကအီရန်တို့ရဲ့ဗန်းလုပ်ငန်းနဲ့အရေးကြီးတဲ့ရင်းနှီးတဲ့တန်ခွေလုပ်ငန်းတွေပေါ်မှာတိတိကျကျပိတ်ဆို့မှုတွေချမှတ်ထားကြတာပါ။ဒါပေမဲ့အမေရိကန်တို့ကတော့စီးပွားနဲ့လူသားချင်းစာနာထောက်ထားမှုကုန်ပစ္စည်းတွေအပေါ်ပိတ်ဆို့မှုကနေကျဉ်းလုပ်ခွင့်ပေးထားတယ်လို့ပြောပါရခင်ဗျာ။အမေရိကန်သမ္မတရွေးကောက်ပွဲမှာမဲသမားမှုတွေတကြပြက်ပြက်ရှိတဲ့ဆိုတဲ့သတင်းမှားတွေပါတဲ့ဗီဒီယိုတွေကိုချုပ်ချရမယ်လို့ YouTube ကုမ္ပဏီကပုံတုံးတွေကပြောပါရ။ ဲ့ဒီလိုဖြုတ်ချမဲ့ဗီဒီယိုတွေထဲမှာပုံတူနေကစာပြီးတင်တဲ့ဗီဒီယိုတွေပေါ်မှာဖြစ်ပါတယ် YouTube company နေနဲ့သတင်းမှားတွေပါတဲ့ဗီဒီယိုတွေကိုဖြုတ်ချဖို့လက်ရှောင်နေကြတဲ့မူကိုပြောင်းလဲလိုက်တာလည်းဖြစ်ပါတယ်သမရရွေးကောက်ပွဲရလဒ်တွေကိုပြည်နယ်တွေကအထူးပြုပေးရမယ်နောက်ဆုံးရမတိုင်ခင်တည့်ရဲ့အလိုမှာ YouTube company ကအခုလိုကြေညာခဲ့တာပါသမရယူကောက်ပွဲသတင်းမှားတွေကိုစောင့်ကြည့်စစ်ဆေးဖို့ YouTube company နေနဲ့ဖိအားပေးခံနေရတာကြာပြီဖြစ်ပါတယ် Google ကပိုင်ဆိုင်တဲ့ YouTube company ကသတင်းမှားတွေအပေါ်စစ်ဆေးရမှာ Facebook နဲ့ Twitter တက်ပို့ပြီးလက်ရှောင်နေတယ်လို့အများကမြင်နေကြတာပါပြီးခဲ့တဲ့လကလည်း Democrat အထက်လွှတ်တော်အမအဖွဲ့တစ်ဖွဲ့က YouTube အနေနဲ့2020ယူကောက်ပွဲရလနဲ့ Georgia ပြည်နယ်ကအထက်လွှတ်တော်အမယူကောက်ပွဲပြန်လည်ကျင်းပရေးနဲ့ဆက်ဆံနေတဲ့သတင်းမှားတွေကိုစစ်ဆေးဖြုတ်ချပေးဖို့တောင်းဆိုခဲ့ပါတယ်ခင်ဗျာ
အင်တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00နာရီကနေ9:00နာရီထိဒိုင်းနိုမီတာ24 kHz 12.3 MHz ဒိုင်းနိုမီတာ40 kHz 98.3 MHz ဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်ရှင
် View American တန်ခါချက်သက်ပရင်းနေမနက်ခင်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကျွန်တော်အောင်မြတ်သူပါမြန်မာနိုင်ငံမှာလက်ရှိကူးစက်ပြန့်ပွားနေတဲ့ COVID-19 အမျိုးအစားဟာတခြားနေရာတွေမှာဖြစ်နေတဲ့အမျိုးအစားတွေနဲ့မတူတဲ့အပြင်ကူးစက်သူလူနာတွေကိုနောက်ကျောင်းပြန်လိုက်ဖို့ commonness နဲ့ရှိမနေတာကြောင့်ရောဂါပိုးကူးစက်မှုတွေမြန်ဆန်နေတာလို့ထိုင်းနိုင်ငံမဟီဒေါ်တက္ကသိုလ်ဆေးပညာဌာနမှူးပေါမောက္ခဒေါက်တာပရစစ်ဝတ်နာပါကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်ရောဂါပိုးကူးစက်ပြန့်ပွားတဲ့နေရာတွေကရှေ့ပြောင်းလာနေသူတွေရဲ့စုစုပေါင်း90ရာခိုင်နှုန်းရဲ့အောက်ကသာနောက်ကျောင်းလိုက်နေတာမို့မြန်မာနိုင်ငံပြည်မှာရောဂါပိုးကူးစက်မှုဟာအစနှစ်ရာအထိဖြစ်ပေါ်နေတယ်လို့ဒေါက်တာဝတ်နာပါကပြောပါတယ်။မြန်မာနိုင်ငံမှာလက်ရှိကူးစက်ပြန့်နှံ့နေတဲ့ရောဂါပိုးအမျိုးအစားဟာကိုရိုနာဗိုင်းရပ်စ်ပထမဦးဆုံးစတင်ဖြစ်ပေါ်ခဲ့တဲ့တရုတ်နိုင်ငံဝူဟန်မြို့မှာတွေ့ခဲ့တဲ့ D614 နဲ့လုံးဝမတူဘူးလို့ဆိုပါတယ်။မြန်မာနိုင်ငံမှာရောဂါပိုးစတင်တွေ့ရှိခဲ့တဲ့မတ်လ23ရက်နေ့ကစလို့တွေ့ရှိခဲ့တဲ့ရောဂါပိုးအမျိုးအစားတွေထဲမှာအနောက်နိုင်ငံမှာလက်ရှိကူးစက်ပြန့်နှံ့နေတဲ့ G614 အမျိုးအစားတွေလည်းပါဝင်နေတာကိုတွေ့ရတယ်လို့ဆိုပါတယ်။ဒီယောဂဘုအမျိုးအစားဟာမူရင်းယောဂဘုအတွက်အစ20ကူးစက်မှုမြန်ဆန်တယ်လို့ဆိုပါတယ်။ထိုင်းနိုင်ငံအနေနဲ့ AstraZeneca ကထုတ်တဲ့ကာကွယ်ဆေးလုံးရင်26တန်းကိုဝယ်ယူဖို့အတွက်သဘောတူလာပြီဖြစ်တဲ့အပြင်နိုင်ငံတွင်းမှာထုတ်လုပ်ဖို့ကြိုးစားနေတဲ့ကာကွယ်ဆေးတွေလည်းရှိနေပါတယ်။ဒီအတောအတွင်းဗုဒ္ဓဦးနေကမြန်မာနိုင်ငံမှာယောဂဘုကူးစက်သူ1429ဦးထပ်တိုးပြီးသေဆုံးသူ23ဦးရှိခဲ့ကြောင်းဂျမိုင်းနဲ့အာဇာဝင်းဌာနရဲ့ညာ၈နှစ်ထုတ်ပြန်ချက်မှာဖော်ပြထားတာကြောင့်သေဆုံးသူစုစုပေါင်း2154ဦးနဲ့ရောဂါပိုးကူးစက်သူစုစုပေါင်း33,166ဦးရှိသွားပြီဖြစ်ပါတယ်ခင်ဗျာ။ဝေးလန်ကောင်တီရဲ့ပစံချားကျွန်းကိုရောက်သွားကြတဲ့ Ranger ဒုက္ခသည်တွေဟာသူတို့ရောက်ရှိနေတဲ့နေရာအစ်မအဆင်ပြေအောင်နေထိုင်နေကြတယ်လို့ VOA ပင်္ဂလာသတင်းဌာနကပြောပါတယ်။ Causes ဘဇားမှာရောက်နေကြတဲ့ Ranger ဒုက္ခသည်1,600ကျော်ကိုဘင်္ဂလားဒေ့ရှ်အစိုးရကပထမတုပ်ဖြစ်တဲ့ပြီးခဲ့တဲ့ဒီဇင်ဘာလ4ရက်နေ့မှာဘင်္ဂလားပင်လယ်အတွင်းမှာရှိတဲ့အဲ့ဒီပစံချားကျွန်းကိုပြောင်းရွှေ့နေရာချထားခဲ့တာပါ။လောလောဆယ်ဒုက္ခသည်တွေကိုအသင့်ချက်ပြီးသားစားစရာတွေပေးနေပြီးမကြာခင်မှာချက်စရာအိုးခွက်တွေပေးမယ်လို့ဆိုပါတယ်။ဒါအပြင်ကျွန်းပေါ်မှာသူတို့တွေလှုပ်လှုပ်ခွင့်ရဖို့အတွက်လည်းစီစဉ်နေရလို့ဆိုပါတယ်။ဒုက္ခသည်တွေကိုပထမတော့အဖြစ်ပြောင်းရွှေ့လိုက်နေတာကိုအောင်မြင်မှုအဖြစ်ရှုမြင်ကြောင်းပစံကြားစီမံကိန်းကိုကုကရသူဗိုလ်မှူးချုပ်အဗ်ဒူလာအယ်မမန်ချောင်ဒရီကပြောပါတယ်။ဒီချိန်ထဲမှာပဲလက်ရှိပစံကြားကျွန်းကိုရောက်နေကြတဲ့ဒုက္ခသည်တွေရဲ့သတင်းအချက်အလက်တွေကိုကော့ဆက်ဘဇားမှာကြံရိုက်ခဲ့ကြတဲ့ဆွေမျိုးအသားရင်းကိုပြန်လည်ပြောပြနိုင်ခဲ့တာကြောင့်အပြောင်းအလဲတဲ့သူတွေကလည်းပစံကြားကျွန်းမကိုပြောင်းချင်စိတ်တွေဝင်လာလိမ့်မယ်လို့မျှော်လင့်ကြောင်းဘင်္ဂလားဒေ့ရှ်အစိုးရဒုက္ခသည်များအကူအညီပေးရင်းနဲ့ပြန်လည်နေရာချထားရေးအကြီးအကဲမိုဟာမက်ဆမ်ဆုဒူဇာကပြောပါတယ်။ Ranger ဒုက္ခသည်တွေကိုဝေးလံတဲ့ပစံကြားကျွန်းမကိုအတ္တမရှေ့ပြောင်းနေတာကိုဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့ရက်ဆိုင်ဖို့နဲ့တယ်လီဖုန်းနဲ့အင်တာနက်ဆက်သွယ်မှုတွေကိုပြန်လည်ဖွင့်လှစ်ပေးဖို့ American အထက်နဲ့အောက်လွှတ်တော်အမေရိကပြီးခဲ့တဲ့ရက်ပိုင်းအတွင်းကပဲတောင်းဆိုလိုက်ကြပါတယ်။ Corona virus ကူးစက်မှုတွေမြင့်မားလာနိုင်တယ်လို့သတိပေးချက်တွေရှိနေပေမဲ့လည်းတမ်ပေါင်းများစွာသောအင်ဒိုနီးရှားနိုင်ငံသားတွေဟာဗိုလ်ရုနေမှာကျင်းပတဲ့ဒေသဆိုင်ရာရွေးကောက်ပွဲတွေမှာမဲပေးခဲ့ကြပါတယ်။ကနဦးမဲရလက်တွေအရတော့တမရရဲ့သားနဲ့တမတ်ဖြစ်သူတို့ကပထမအကြိမ်ရွေးချယ်ခံရဖို့ရှိကပြေးနေပါတယ်။ကျွန်းစုတွေနဲ့ဖွဲ့စည်းထားပြီးလူဦးရေတမ်ပေါင်း290နေထိုင်တဲ့အင်ဒိုနီးရှားနိုင်ငံဟာကမ္ဘာတတိယအကြီးဆုံးဒီမိုကရေစီနိုင်ငံဖြစ်ပြီးကမ္ဘာမှာသရုပ်ထားမြောက်လူဦးရေအများဆုံးနိုင်ငံတစ်ခုလည်းဖြစ်ပါတယ်။ရွေးကောက်ပွဲတွေကိုမူလကစက်တင်ဘာလမှာကျင်းပဖို့စီစဉ်ထားပေမဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုတွေကြေကြေပြန့်ပြန့်ဖြစ်ပေါ်နေတာကြောင့်ရွေးကောက်ပွဲကိုရက်ရွှေ့ဆိုင်ခဲ့တာပါမြို့တော်ဂျကာတာကနေအားလိုက်ရဲ့အပန်းပြေကြီးထွက်တဲ့ဘာလီကျွန်းအထိမဲယုံနယ်မှာတာဝန်ကျသူတွေဟာကျမရေးဆိုင်ရာအကာအကွယ်ဝတ်စုံတွေကိုဝတ်ဆင်ထားကြပြီးမဲလာပေးသူအချင်းချင်းခက်ခွက်ခွက်နေကြဖို့နဲ့ မဲဆန္ဒရှင်တွေကိုအပူချိန်တိုင်းတာတွေကိုနေ့တဲ့တနင်္လာမှာမဲယုံနေပိတ်ကင်အထိအစီအစဉ်ဆောင်ရွက်ပေးခဲ့ကြပါတယ်။ကမ္ဘာမှာမွတ်စလင်ဦးရေအများဆုံးဖြစ်တဲ့အင်ဒိုနီးရှားကအစ္စလမ်ဘာသာပေါ်အခြေခံတဲ့နိုင်ငံရေးပါတီတွေကတော့နိုင်ငံအတွင်းဘာသာရေးရရှေးဦးဆွဲအယူဝါဒအပေါ်မှာယုံကြည်သက်ဝင်မှုတွေကြီးထွားလာနေတာကြောင့်သူတို့အနိုင်ရလိမ့်မယ်လို့မျှော်လင့်နေကြပါတယ်။ဒီကောက်ပွဲကာလအတွင်းအ ਨੇ ဆုံးကိုယ်စားလှယ်လောင်း၄ဦးကိုဗစ် -19 ကြောင့်အသက်ဆုံးရှုံးခဲ့ရပြီးမဲပေရနေ့မတိုင်မီမှာပဲမဲယုံဝန်ထမ်း1000ထက်မနည်းရောဂါကူးစက်ခံခဲ့ရတယ်လို့လွတ်လပ်တဲ့သုတေသအဖွဲ့တစ်ခုဖြစ်တဲ့ Lapa COVID အဖွဲ့ကပြောပါတယ်။အင်ဒိုနီးရှားနိုင်ငံမှာကိုဗစ် -19 ရောဂါကူးစက်ခံထားသူ 9800 နဲ့သေဆုံးသူ 18000 ရှိနေပါတယ်။မဲပေပြီးနောက်လေးတွေမှာကူးစက်မှုတန်းတန်းကျော်သွားနိုင်တယ်လို့လည်းအင်ဒိုနီးရှားလူထုကျန်းမာရေးကျွမ်းကျင်သူများအဖွဲ့ကသတိပေးထားပါတယ်။အမေရိကန်နိုင်ငံအနေနဲ့ပါကစ္စတန်နိုင်ငံကိုဘာသာရေးလွတ်လပ်ခွင့်ချိုးဖောက်တဲ့နိုင်ငံဖြစ်ရွေးချယ်သတ်မှတ်နေတယ်လို့ပါကစ္စတန်ကဝေဖန်ပြောကြားလိုက်ပြီးဒီလိုလို့ဆောင်မှုဟာတပတ်သက်ထင်အားပြောနေခြင်းဖြစ်ပြီးလူရာကိုဆွဲပြီးတော့ကောက်ချက်ချရတဲ့လူရဲ့ဖြစ်တယ်လို့ပြောပါတယ်။ပါကစ္စတန်အပြင်တရုတ်၊အီရန်၊မြောက်ကိုရီးယား၊ဆော်ရီအာရေဗျားနဲ့နိုင်ဂျီးရီးယားစတဲ့နိုင်ငံတွေဟာဘာသာရေးလွတ်လပ်ခွင့်ကိုစနစ်ကျဆိုးရွားစွာဆက်လက်ကျူးလွန်နေတဲ့နိုင်ငံတွေဖြစ်ကြောင်းအမေရိကန်နိုင်ငံသားရေးဝန်ထမ်းကဒီဇင်ဘာလ9ရက်တနင်္လာနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။သူတို့နိုင်ငံကိုဘာသာရေးလွတ်လပ်ခွင့်ချိုးဖောက်ရမှာအထူးစိုးရိမ်ရတဲ့နိုင်ငံတွေစီးရင်နဲ့ထည့်သွင်းသတ်မှတ်တဲ့အပေါ်ပါကစ္စတန်အစိုးရကဗုဒ္ဓဟူးနေ့ကပယ်ချလိုက်ပြီးဒီလိုရွေချက်ရှိရှိနဲ့လှုပ်ဆောင်မှုဟာကမ္ဘာတဝန်းဘာသာရေးလွတ်လပ်ခွင့်ကိုမြင့်တင်ရမရောက်စေဘူးလို့ဆိုပါတယ်။ပါကစ္စတန်ကိုဘာသာရေးလွတ်လပ်ခွင့်ချိုးဖောက်ရမှာအထူးစိုးရိမ်ရတဲ့နိုင်ငံတွေစီးရင်နဲ့ထည့်သွင်းသတ်မှတ်ခြင်းဟာမြေပြင်မှာတကယ်ဖြစ်ပျက်နေတာတွေနဲ့ကွာခြားနေပြီးဒီလိုလွတ်ဆောင်ချက်အပေါ်မိကွန်းထုတ်စရာတွေဖြစ်လာနေတယ်လို့ပါကစ္စတန်နိုင်ငံသားရေးဝန်ထမ်းကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီကိစ္စကိုပါကစ္စတန်နဲ့အမေရိကန်ကြားအပြုသဘောဆန်စွာအပြန်အလှန်လက်တွဲဆောင်ရွက်နေတဲ့အချက်ကိုအမေရိကန်ဘက်ကစိတ်မကောင်းစွာလစ်လျူရှုခဲ့ကြောင်းပါကစ္စတန်နိုင်ငံသားရေးဝန်ထမ်းရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
။
ကျွန်တော်ဗရီနေနောက်ဆုံးသတင်းတွေကိုကိုရဲမင်းထွန်းနဲ့တူညင်ညာခဲ့တာဖြစ်ပါတယ်။ခုဆက်လက်ပြီးတော့သတင်းပေးပို့ချက်တွေနဲ့အပတ်စဉ်စီစဉ်တွေကိုနားဆင်ရမှာပါ
။ COVID ကရောဂါကာလစောင့်ဝင်နေအခက်အခဲကြုံနေရတဲ့အခြေခံလူတန်းစားတွေကိုအစိုးရကထောက်ပံ့ကြေးပေးတဲ့အစီအစဉ်ပေါ်မကျေနပ်မှုတွေကိုတိုင်ကြားစာပေါင်း2000ကျော်ရှိနေတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအင်တနာထွန်းပါ။ကက်ယောဂကာလမှာအခက်အခဲကြုံနေရတဲ့ပုံမှန်ဝင်ငွေမရှိသူအခြေခံလူတန်းစားတွေကိုအစိုးရကထောက်ပံ့နေတာအခုဆိုရင်၄ချိန်ရှိလာပေမဲ့မကျေနပ်မှုတွေပေါ်ပေါက်နေစေဖြစ်ပြီးတော့တိုင်ကြားစာတွေကလည်းအခုဆိုရင်2000ကျော်ရှိနေပြီလို့ပြည်ထောင်စုဝန်ကြီးရုံးဝန်ကြီးဦးမင်းသူက Facebook လူမှုကွန်ရက်မှာပြောဆိုလိုက်တာဖြစ်ပါတယ်။တိုင်ကြားစာတွေတဲက38000ကျော်ကိုစီစစ်ပြီးစီးသွားပြီးအများစုဖြစ်တဲ့96ရာခိုင်နှုန်းကျော်ကတော့ရှားတင်လျက်နဲ့မရတာကြောင့်တိုင်ကြားသူတွေဖြစ်ကြောင်းတွေ့ရှိရပြီးတော့ရှားတင်သူတွေကိုမြန်မြန်ဆန်ဆန်ထောက်ပံ့နိုင်ဖို့ဆောင်ရွက်သွားမယ်လို့လည်းရည်သားထားပါတယ်။ကက်ယောဂအဆိုးဆုံးကြုံနေရတာကြောင့်အင်ဂျင်မထွက်ရအမိန့်ထုတ်ထားတဲ့ရန်ကုန်တိုင်းတွေကထောက်ပံ့ရေးရရှိဖို့ရှောက်ထားသူ3000လောက်ရှိတဲ့လှိုင်းသာရအနောက်ပိုင်းမြို့နယ်မှာတော့အုတ်ချုပ်ရည်အာနာပိုင်းတွေအပြင်ရမီရဖရီစေတနာဝန်ထမ်းတွေနဲ့အကူအညီလိုအပ်နေသူတွေကိုစီးပွားနေတယ်လို့လှိုင်းသာရမြို့နယ်အနောက်ပိုင်းအုတ်ချုပ်ရည်မှုဦးနေမင်းထွန်းကပြောပါတယ်
။ဟိုပြောမယ်ဆိုရင်တော့တို့မြို့နယ်တွေမှာအဆောင်တွေကများတယ်ခင်ဗျ။အဆောင်တွေကများတော့အဆောင်မှာတစ်ခန်းမှာတကယ်ကြီး3000လောက်စုပြီးတော့နှားနေကြတယ်လည်းရှိပါတယ်။ကဲတို့ရောတယောက်ကိုအဲ့တော့ဒီလိုမျိုးဆိုကြမှာရှောက်တဲ့တွေတွေတွေ့ရပါတယ်ဒါမျိုးကျွန်တော်တို့ပြန်ရပါတယ်ချို့သူ၃ရောက်ပေါင်းပြီးတော့ဒီလိုဆိုကြလာရှောက်တာတွေရှိတတ်ပါတယ်သူတို့တွေဒီဆက်ရုံထုတ်သွားတွေဖြစ်နေတယ်ဆိုတဲ့အတွက်ကျွန်တော်တို့ပြန်ရတာတွေများပါတယ်ဗျအကုန်လုံးကျွန်တော်တို့မပြေးပါဘူးနော်ဘုတော်လည်းပဲအဆောင်မှနေတဲ့မိသားစုတစုတွေဖြစ်တယ်တယောက်ကပဲဝင်ငွေရှိတယ်သူ့ရဲ့ဝင်ငွေကိုကျန်တဲ့၃ရောက်လောက်ကပြန်ခွန်ရတယ်ဆိုရင်တော့ကျွန်တော်တို့ကတော့ဆင်းစစ်ပြီးတော့ထက်သွင်းရှောက်ထားဦးတယ်မှာနောက်တိုးနေနဲ့ကျွန်တော်ဆောင်ရပါတယ်ပယ်တာတော့နေပါတယ်ကျွန်တော်တို့အဆိုးစားပေါ့နော်မသုံးပုံပုံတပုံစုံလို့ရတဲ့ဘောတော့ပြရတာပေါ့နှစ်ပုံလောက်တော့ဟိုချိတ်ပိတ်ဆောင်ရတာပေါ့ဟုတ်တယ်
အခြေခံလူတန်းစားတွေအများပြားရှိတာဒေါ်ပုံမျိုးနဲ့တင်မောချင်းရက်ွက်မှာလဲထောက်ပံ့ချေးရာသင်းလျင်းနဲ့မရတဲ့သူတွေရှိနေတယ်လို့ဒေသခံတွေကပြောပါရယ်ဒေါ်ပုံမျိုးနဲ့တင်မောချင်းရက်ွက်ကပရာဟိတလူငယ်အဖွဲ့ရဲ့တွဲဘက်တီထောင်သူကိုတီဟာကတော့ကက်ယောဂကာလမှာစားဝတ်နေရေးအခက်အခဲကြုံနေရပေမဲ့အကူအညီတောင်းဖို့တရင်အချက်အလက်မရတာကလည်းလိုအပ်တဲ့သူတွေမရပဲဖြစ်နေရတဲ့အကြောင်းရင်းတစ်ခုဖြစ်တယ်လို့ပြောပါရယ
်မရတာကတော့ပါစင်းချင်းကတော့အကူတို့ကအကူတို့တရက်ွက်တယ်တော့အိမ်တော်ကူကွာ1500လောက်ရှိတယ်။အဲ့မှာရတာမှာ940ပဲရတယ်။၃ချိုးတချို့ပဲရတယ်။နှစ်ချိုးကမရဘူးပေါ့။အဲ့နှစ်ချိုးမရတဲ့လူတွေကလည်းပထမတော့နည်းနည်းစူညံစူညံတော့ဖြစ်လိုက်သေးတယ်။ဒါပေမဲ့နောက်ပိုင်းကျတော့အဲ့လိုတွားလျှောက်ရမယ်လို့ပါလို့ပြီးတော့နောက်ထပ်ကျတော့အကူတို့မှရက်ကြီးအုပ်ချုပ်ရင်းမှုတွေကအဲ့ဒါကိုရက်ွက်ထဲမှာအနောက်စုမလုပ်ဘူး။မလုပ်ပြီးတော့ရက်ွက်နေပြီးသူလူတွေကအဲ့လိုလျှောက်ရကောင်းမှမသိကြအောင်ခင်ဗျာ။တန်ရမယ်ဆိုတဲ့ဟာဟိုအလုံးရှုပ်တယ်ပြီးတော့နောက်တစ်ခါကျတော့လူတို့ကဘာလို့သွားမြင်လဲတော့တိုင်တာကသွားတိုင်ရမယ်အလုံးရှုပ်မယ်ဖောင်တင်ရမယ်အချင်းကုန်မယ်ပြီးရင်ဒီလိုကာလာကြီးမှသွားရမှာကွာဒီမှာယောဂကြီးကြရတယ်အဲ့တစ်ချက်ကြောင့်မသွားခြင်း
ตามกว่าจ้ะรออะไรเอ็งตะกาเตยหมู่สิไม่สิว่าไม่ตีไต่นั้นย่ามาตีจ้ะหลุลาสุดเลยฮะบ่ไต่นั้นย่ามาตีจ้ะไม่ตีจ้ะเลยตัวจองหมู่ลูกิดูๆๆอ่ะลูๆอ่ะเราเสื้อวินน่ะมันไม่หลุดออกเลยสิมีอยู่อกุปะวินญามาก็ไอ้หลุๆอซูย่าก็ทอดปั่นเนี่ยอาซีเซมาปืนเล่นเนี่ยตาหมู่เลยอาเน่แก่ล่ะจ้ะวิบันหมู่เลยทับปอนนี่แหละด้วยกุนีทอดปั่นไปแก่ไอ้ทางสุดเลยล่ะไอ้ทางอุซีอมีซีนเลยเนี่ยทอดปั่นเนี่ย ရကတော့မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါနဲ့ကြုံခဲ့ရပြီးတဲ့နောက်စာဝတ်နေရေးအခက်အခဲကြုံနေရတဲ့အထက်ကအခြေခံလူတန်းစားအဖြစ်သတ်မှတ်ထားသူတွေကိုပထမအကြိမ်အဖြစ်ဧပြီလနဲ့ဇွန်လမှာအင်ထောင်စုပေါင်း 9.4 တန်အတွက်ကျပ်82ဘီလီယံဒုတိယအကြိမ်ဇူလိုင်လနဲ့အောက်တိုဘာလမှာအင်ထောင်စု 9.4 တန်အတွက်တအိမ်ထောင်ကျပ်138ဘီလီယံကျော်တတိယအကြိမ်စက်တင်ဘာလအတွက်အင်ထောင်စုပေါင်း 9.8 တန်အတွက်113ဘီလီယံကျော်ထောက်ပံ့ခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်အခုနောက်ဆုံးသတို့ထအကြိမ်ထောက်ပံ့တဲ့အစီအစဉ်မှာတော့ကက်ရောဂါကူးစက်မှုအများဆုံးကြုံနေရတဲ့အတွက်အင်ဂျင်မထွက်ရအမိန်ထုတ်ထားတဲ့ဒေသတွေကအခြေခံလူတန်းစားမိသားစုတစုကို4000နှုန်းနဲ့ကျန်ဒေသတွေမှာတော့တမိသားစုကို7000နှုန်းနဲ့ခန့်မှန်းချီအင်ထောင်စုပေါင်း6တန်းကျော်အတွက်ကျပ်ငွေဘီလီယံ160ကျော်30ဖို့အရည်ရွယ်ထားတယ်လို့လည်းသတင်းထုတ်ပြန်ထားပါရဲ့ရှင်။ကျွန်မအင်တနာထွန်မရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
မြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုဒုတိယအများဆုံးဖြစ်နေရကြောင်းအင်ပြင်မထွက်ရအမိန့်ပါဝင်ရောဂါကူးစက်မှုထင်းကျုံနိုင်အောင်ကြိုးပမ်းနေရတဲ့မန္တလေးမြို့ရဲ့အခြေအနေကိုတင်ပြပါမယ်ကျွန်တော်ထောင်ခံပါကိုဗစ်ရောဂါကူးစက်သူတသိန်းကျော်လာတဲ့အချိန်မှာပဲရန်ကုန်တိုင်းပြည်ရင်ကူးစက်မှုအများဆုံးကြုံနေရတဲ့မန္တလေးတိုင်းမှာအခုဆိုရင်ဒီဇင်ဘာလ18ရက်နေ့ထိသတင်းနှစ်ပတ်ကြာအင်ပြင်မထွက်ဖို့အမိန့်ထုတ်ထားပါတယ်ကယောဂါကြောင့်တည်ဆုံးသူ90ကျော်နဲ့ကူးစက်သူ 8,000 ကျော်ရှိလာတာကြောင့်မန္တလေးတိုင်းဆိုရကကန့်သက်ချက်တွေထုတ်ပြန်လိုက်တဲ့အတွက်အမရပူရမြို့နယ်ကတမန်မောင်းနှွားကိုတာတာဦးတို့လိုဝင်ငွေနှိမ့်တဲ့မိသားစုဝင်တွေအတွက်အခက်အခဲကြုံနေရပါတယ
်။ဒီကျွန်တော်ဂျပန်လမ်းလေးဝင်တော့ကောင်းတော့ဗောဒီကိုဗစ်ကာလကြီးမှာတော့သွားရေးလာရေးရောရောင်းဝယ်ရောဒါကျက်သေးတာဗောစားဖို့နေပူကျက်သေးသွားတာဗော
တော်ဝင်ရှိသူတွေဘက်ကတော့ယောဂကူးစက်မှုတွေရုတ်တရက်တိုးလာနေရတဲ့ကိုထိမ့်ချုပ်နိုင်မှုသွာလာလှုပ်ရှားမှုတွေကိုကန့်တရရတာလို့ပြောပါတယ်။မကြသေးခင်သတင်းပတ်တွေကဆလို့ယောဂကူးစက်သူအတီးပြူလူနာတိုးလာတာကြောင့်ယောဂထိမ့်ချုပ်ရေးအရေးပေါ်အစီအစဉ်တွေလိုအပ်နေတယ်လို့လည်းမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာစောမြင့်မောင်ကပြောပါတယ်
။ဒီကြီးကတက်လာ။မန္တလေးခရိုင်မှာနော်အများဆုံးတွေ့ရတာကနိုဝင်ဘာ27ရက်နေ့ရတာဒီအများဆုံးတွေ့နော်200ကျော်သွားမန္တလေးခရိုင်မန္တလေးခရိုင်ကိုကျွန်တော်ပြောနေတာအမှန်တော့ငါးမြို့နယ်ပဲဆရာ။မပသိမ်ကြီးကသိမ့်မယ်။မတွေ့ရဘူး။မရဘူးကလည်းလည်းပါတယ်။အဲ့တော့ဒုနာ200ကျော်ဆိုလို့ရှိရင်250တော့ပြည့်တက်သွားတာ။ဆိုလိုက်တော့ကျွန်တော်လည်းစိတ်ကြည့်လို့ပေါ့နော်
။ယောဂကူးစက်မှုတွေတိုးလာနေတဲ့အကြောင်းရင်းထဲမှာကက်ယောဂကာကွယ်ရေးလမ်းညွှန်ချက်တွေလိုက်နာဖို့ပြက်ကွက်တာလည်းအဓိကအချက်တစ်ခုဖြစ်ပါဝင်နေလို့ကျန်းမာရေးပညာရှင်တွေသတိပေးနေတာပါ။ဒါကြောင့်လေဒီတစ်ချိန်မှာမန္တလေးတိုင်းတွင်အင်ပြင်းမထွက်ရအမိန့်ပါဝင်ကန့်သက်ချက်တွေကိုတိုးမြင့်ထားပြီးစီကန်းလိုက်နိုင်အောင်တင်းကျပ်ထားတယ်လို့လည်းအမရပူရမြို့နယ်ရှန်ကလေးကျွန်းကြီးရအုပ်ချုပ်ရေးမှူးဦးကျော်ဆန်းလင်းကပြောပါတယ်
။ဒီရင်စတေးဟုံးကတော့ကျွန်တော်ကတော့လောက်ကြီးတော့စီကန်းတော့မကြက်မက်ခဲ့ဘူး။ခုစတေးဟုံးကတော့ဘာလို့ကြက်မက်လဲဆိုတော့ကယောဂအခြေအနေကျွန်တော်မရပူရမြို့နယ်ကယောဂကုသမှုကခုကများနေသည့်အတွက်ဟိုရင်စတေးဟုံးနဲ့ခုကကျွန်တော်ပို့ပြီးတော့စီကန်းနဲ့တင်းကျပ်တယ်ပြန်ပေးမှုဘာမှုကတော့ကျွန်တော်ကသူ့အသက်မှတ်ထားတဲ့ဟာတွေပါရင်ကျွန်တော်တော့မပေးပါဘူး။တကူကကျွန်တော်ဓာငွေ9000ရိုက်တယ်ပြည့်တယ်ဆိုတော့အဓိကနံပါတ်1တော့ဟိုဒီဝင်ထွက်ကင်းသွားလောက်ကင်းကတ်ပါမယ်။နောက်သူ့အချိန်ပိုင်းပေါ့7နှစ်တိုင်းပြင်ရတော့ဝင်ထွက်သွားလောက်ကင်းကတ်ပါမယ်။အဲနံပါတ်2ကတော့မက်စကတော့ဒါမဖြစ်မနေတက်ရမှာ။နောက်မဲမပါရင်တော့သူ့ကသူဟိုထောက်ထားဘာပဲပြည်စုံပြည်စုံမဲမပါရင်တော့ကျွန်တော်ကဓာငွေ9000ရိုက်ရမှာ။
ကယောဂါကာလစီကန်းတွေကိုလိုက်နာဖို့ပြက်ကွက်သူတွေကိုတော့တဘာဝဘေးရန်နဲ့စီမံခန့်ခွဲမှုဥပဒေအရအ ਨੇ ဆုံးပြစ်ဒဏ်ဖြစ်တဲ့ဒဏ်ငွေ9000ပေးဆောင်ခိုင်းပြီးအခုချိန်ထိအရေးယူခံရတဲ့အမှုပေါင်း9000ကျော်ရှိပါတယ်။အင်ဂျင်မထွက်အမိန့်ထုတ်ပြန်ထားခြင်းမှာမြို့နယ်တစ်ခုကနေတစ်ခုကိုခွင့်ပြုချက်ရှိသူတွေသာသွားလာခွင့်ပြုထားပါတယ်။ကိုနေထိုင်ရာမြို့နယ်ကိုကျော်လွန်ပြီးသွားမဲ့သူတွေအနေနဲ့သက်ဆိုင်ရာမြို့နယ်တွေကစီမံခန့်ခွဲမှုကော်မတီကိုဝင်ထွက်ခွင့်လျှောက်ရမှာဖြစ်ပါတယ်။မကြတဲ့ရည်ရည်တုံးကဒီလိုလျှောက်ထားခွင့်ရဖို့စူးစမ်းသူတွေစုပြုံရောက်လာရကယောဂကူးစက်မဲ့အန္တရာယ်ပေါ်စိုးရိမ်မှုတွေလည်းထွက်ပေါ်ခဲ့ပါတယ်။ကယောဂကာလမှာကူးစက်မှုတွေမပြေအောင်လူစုလူဝေးရှောင်ရမယ့်အခြေမျိုးမှာဒီလိုစီမံခန့်ခွဲမှုအားနည်းတဲ့အခြေအနေတွေကိုသတိထားဖို့လိုတယ်လို့လည်းမန္တလေးမြို့ကအစာတောက်ဖြန့်ဖြူးရေးလုပ်ကိုင်နေတဲ့ကိုခင်မောင်ထွန်းကပြောပါတယ်
။မဖြစ်မနေလိုအပ်တဲ့အတွက်ကြောင့်မို့လို့ဒါလောက်ရတယ်။လောက်ရတဲ့ဆီမှာလူစုလူဝေးကဒီမြို့နယ်တွေမှာသွားပြီးတော့ဆူမီတို့ဖြစ်ကုန်တာပေါ့နော်ဖြစ်တော့မနေ့ကဖြစ်ဆိုရင်ကိုရှိသေးတယ်အဲ့မှာမနေ့ကညနေပိုင်းလောက်မှာ ဒီရက်ွက်ရုံညံမျိုးဆင်ပေးပါတော့မယ်ဆိုတဲ့ဟာပြောတာပေါ့နော်ဒီလိုရှောက်ထားလို့ညာတဲ့အတွက်ကြောင့်မလို့ဘာဖြစ်တော့ဆိုတော့ဒီထွေအုပ်မှာလဲရှောက်ပါတပုံကြီးဖြစ်ရောအဲ့တော့ဖြတ်တန်းခွင့်တိုင်းမှာမြို့နယ်ဥက္ကဋ္ဌလက်မှတ်ထိုးရတာဖြစ်တဲ့အတွက်စစ်ဆေးရတာဖြစ်တဲ့အတွက်ကြောင့်မလို့မလူလာအပ်တဲ့ကြံ့ကြံ့မှုရှိတယ်လူစုလူတွေဒါကမန်နေဂျာမကောင်းလို့ပဲလို့ပြောလို့ရတယ်ပေါ့နော်ဘာလို့လဲဆိုတော့ဒီလိုလုံးမှာဆိုတာကြိုသိရင်ကျွန်တော်တို့ကြိုစင်လို့ရတဲ့နည်းတွေအများကြီးရှိတယ်
ကိုဗစ်ရောဂါကာကွယ်ထိန်းချုပ်ကုသရေးအမျိုးသားဆင့်ဗဟိုကော်မတီဥက္ကဋ္ဌလည်းဖြစ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါန်ဆန်းစုကြည်ကတော့မန္တလေးတိုင်းတွင်ရောဂါထိန်းချုပ်ရေးကြိုးပမ်းမှုတွေပေါ်အားရတဲ့အကြောင်းမကြာသေးခင်ကအွန်လိုင်းကနေပြောကြတဲ့မိန့်ခွန်းမှာထည့်သွင်းပြောဆိုသွားပါတယ်ခင်ဗျာကျွန်တော်ထအောင်ကမ်းပါမန္တလေးကနေသတင်းပေးပို့ထားတာဖြစ်ပါတယ်
ကျွန်တော်ညဝင်းအောင်ပါခင်ဗျာကိုဗစ်ကူးစက်မှုတကြော့ပြန်ထပ်တိုးလာတဲ့တောင်ကိုရီးယားနိုင်ငံမှာဒေါ်လာကူးစက်မှုထိန်းချုပ်ရေးကန့်သတ်ချက်တွေကြောင့်စီးပွားရေးလုပ်ငန်းတွေထိခိုက်လာရပြီးကိုရီးယားရောက်မြန်မာရွှေ့ပြောင်းအလို့သမားတွေအလုတ်ချိန်လျှော့ခံရတာတချို့လဲစက်ရုံတွေယာယီပိတ်ထားလို့အလုတ်လက်မဲ့ဖြစ်နေရတဲ့အခြေအနေမျိုးရှိတဲ့အကြောင်းကိုတင်ပြချင်ပါတယ်တောင်ကိုရီးယားနိုင်ငံမှာကိုဗစ်ပထမလိုင်းဖြစ်ခဲ့တဲ့မတ်လတုန်းကတနေ့တာအတွင်းကူးစက်မှု850ကျော်နဲ့အများဆုံးစံချိန်တင်ခဲ့ဘူးရာကAB Mason ဇူလိုင်လတွေမှာပြန်လည်ထိန်းချုပ်နိုင်ခဲ့တာပါအဲ့နောက်ဩဂုတ်လမှာဒုတိယလိုင်းဖြစ်ခဲ့ပြီးပြန်ငြိမ်သွားရကအခုတခါပြန်ပေါ်လာတဲ့တတိယလိုင်းအတွင်းကူးစက်မှုတွေမြင့်မားနေပါတယ်ဒါတရောယောဂါကူးစက်မှုထိန်းချုပ်ရေးကန့်သတ်ချက်တွေရဲ့အကျိုးဆက်ဖြစ်ကိုရီးယားရောက်မြန်မာရွှေ့ပြောင်းအလို့သမားတွေလည်းအလို့အကန့်အဆင်မပြေဖြစ်လာရတယ်လို့တောင်ကိုရီးယားနိုင်ငံမှာနှစ်ပေါင်းများစွာနေထိုင်တဲ့အင်ချွန်းမျိုးကကိုရန်နိုင်ထွန်းကပြောပါတယ
်ဒီယောဂါဝေဒနာကူးစက်မှုတွေကတော်တော်ကြီးကိုအများပြလာတော့တချို့ချို့ဆိုစိတ်ဝင်တော့ဝင်ရဆိုလို့ရှိရင်ဒီအလုပ်ချိန်ကြီးရှော့ချလိုက်ရတာဖြစ်လာတယ်။အရင်ရတဲ့ဆိုင်တော့ဒီလစာဝင်ငွေတွေကနေလာတာပေါ့ဗျာ။တချို့အလုပ်တွေဆိုလို့ရှိရင်အဲဒီတစ်ပတ်လုံးမှာ3ရက်ပဲလုံးရတာတို့အလုပ်ချိန်ကြီးဖြစ်လာတယ်။တချို့စိတ်ဝင်ကြီးဆိုလို့ရှိရင်မလွဲမလျှောက်သာပိတ်ထားလိုက်ရရင်နားလိုက်ရတဲ့အခြေအနေတော့ဖြစ်နေတာရှိတာပေါ့ဗျာ။တို့လည်းပဲမြမအများစုကတော့အဆင်ပြေအောင်နေထိုင်နေကြပါတယ်ပေါ့ဗျာ။
ကိုဗစ်တတိယလိုင်းအတွင်းပြီးခဲ့တဲ့နိုဝင်ဘာ25ရက်နောက်ပိုင်းကစလို့နေ့စဉ်ကူးစက်မှုနှုန်း900ဝန်းကျင်နဲ့အထက်မှာရှိလာတဲ့အတွက်အခုဆိုရင်ဈေးဆိုင်တွေကိုည9နာရီမှာပိတ်ခိုင်းထားပြီးလူစုလူဝေးပွဲတွေမလုပ်ကြဖို့တားမြစ်ထားတယ်လို့ကိုရန်နိုင်ထွန်းကရှင်းပြပါတယ
်။ကိုရီးယားမှာကနေ့စဉ်ကူးစက်လူနာပေါင်းက950ရာနေပြီး950ကျားလောက်ထိဖြစ်လာတယ်။အတော်ကိုစိုးရင်ရတဲ့ကူးစက်မှုနှုန်းကြီးများပြားလာတဲ့အတွက်ကြောင့်မလို့ကိုရီးယားအစိုးရအနေနဲ့ social distancing level ကို255အဆင့်ကိုထားလိုက်ရတယ်ပေါ့ဗျာ255ဆိုတာကဆိုင်လေးကည9နာရီဆိုလို့ရှိရင်ခွင့်ရတော့ဘူးဒါစားသောက်ဆိုင်လေးအကုန်လုံးကဆိုင်လေးကုန်ပိတ်ရမယ်ပြောရင်တော့ညီဝင်မိငိမ့်ပေါ့ဗျာအဲ့တော့လူတွေစုကြီးရောမနေရဘူးအဲ့လိုပွဲလမ်းတစ်ပင်လေးညပွဲကြီးလက်ခံပွဲကြီးလုံးဝလုပ်ခွင့်မပေးတော့ဘူးခရီးအကြောင်းလို့ပါလို့ဒီပါတီပွဲဒီကျင်းပပွဲတို့ခုမပြီးရောအဲ့လိုအစီအစဉ်လုပ်လိုက်တယ်ပေါ့လေ
ဒီလိုကန့်သတ်ထိန်းချုပ်ထားတဲ့ဂျာကလော့ကဒေါင်းချမဲ့အခြေအနေမျိုးထိရောက်မသွားရအောင်တောင်ကိုရီးယားနိုင်ငံတွင်ကိုဗစ်စမ်းသပ်စစ်ဆေးမှုတွေတိုးလွင်လာသလိုပိုးကူးစက်သူလူနာနဲ့ထိတွေ့ခဲ့သူတွေကိုခြေရာခံတဲ့လုပ်ငန်းတွေပြည်ပြည်စီစီလုပ်ကြဖို့တောင်ကိုရီးယားသမ္မတမွန်းဂျဲအင်းကညွှန်ကြားထားကြောင်းတောင်ကိုရီးယားကလာတဲ့သတင်းတွေမှာဖော်ပြပါတယ်ရှိသတင်းဘက်ကစားလို့တောင်ကိုရီးယားမှာကိုဗစ်ရှိမရှိအမြန်စစ်ဆေးရေးကိရိယာတွေနဲ့စစ်စစ်တဲ့စင်တာတွေမှာအသုံးပြုသွားမှာဖြစ်တယ်လို့ပြည်သူတွေအဆင်ပြေအောင်စစ်ဆေးပေးမဲ့အချိန်ကိုလည်းတိုးထားပေးမယ်လို့ကိုရီးယားကူးစက်ရောဂါကာကွယ်ထိန်းချုပ်ရေး KCDE ကပြောပါတယ်ဒီသတင်းမှတ်တဲ့ကိုဗစ်ကူးစက်မှုတစ်ရက်ကို950ကနေ950ကျားရှိနိုင်ပြီးရှိသတင်းမှတ်တဲ့မှာ900ဝန်းကျင်အထိရှိလာနိုင်ကြောင်း KCDE ကခန့်မှန်းထားပါတယ်ဒီတော့တွင်အိမ်ပြင်ထွက်တဲ့လူတွေနှာခေါင်းစည်းမဖြစ်မနေတက်ရမယ်လို့စည်းကမ်းသတ်မှတ်ထားပြီးမတက်တဲ့လူတွေကိုဒဏ်ရိုက်တာမျိုးရှိတယ်လို့ကိုရန်နိုင်ထွန်းကပြောပြပါတယ
်။ဒီ mask မတက်ဘူးဆိုလို့ရှိရင်တော့ရထားတွေ၊ကားတွေ၊ဘတ်စကားတွေအစားစည်းကွင်းမရှိလို့ဒဏ်ရိုက်တာတော့လုပ်ပါရခင်ဗျာ။ mask မတက်ထားတာကိုတွေ့ရှိရတယ်ဆိုလို့ရှိရင်ဒဏ်ကိုရိုက်တဲ့အခြေအနေအစိမ့်ရတချို့နေရာတွေမှာလုံနေပါရခင်ဗျာ။ blouse check လေးဆိုလို့ဆိုတော့ဒီတမတ်ချက်အတိုင်းကတော့ကိုရီးယားဝန်ဆယ်ရင်းလောက်အဆင့်ထိဒီလိုတက်မှတ်ထားပါတယ်ဆိုတော့တနည်းနဲ့တနည်းရတော့မတူဘူးခင်ဗျာ
ကိုရီးယားမှာကိုဗစ်ပထမလိုင်းဖြစ်ချိန်တုန်းကလူတွေကြောက်လန့်ခဲ့လို့အင်ဂျင်မထွက်ရဲပဲလမ်းနေပေါ်မှာလူတွေခြောက်ကပ်သွားခဲ့ပေမဲ့ဒီတစ်ခေါက်မှာတော့လူတွေစိုးရိမ်စိတ်နေပြီးပုံမှန်နှီးပါသွားလာနေကြပါတယ်ရ ဒီရင်ကဆိုရင်ကိုဗစ်ကြောင့်ထိတ်လန့်ပြီးမြန်မာလူသမားတွေရရလေးရင်နဲ့မြန်မာနိုင်ငံကိုပြန်ခဲ့သူတချို့ရှိပေမဲ့အခုနောက်ပိုင်းမြန်မာနိုင်ငံကိုပြန်တဲ့ကယ်ဆယ်ရေးလေယာဉ်တွေတစ်ပတ်မှ2ချိန်ကနေ3ချိန်ရှိပေမဲ့ပြန်တဲ့သူတိတ်မရှိဘူးလို့သိရပါတယ်။တောင်ကိုရီးယားမှာဒီကနေ့အချိန်ထိကိုဗစ်ကူးစက်ခဲ့သူပေါင်း 39,500 နီးပါးရှိပြီးကိုဗစ်ကြောင့်သေဆုံးသူ956ဦးရှိသွားပြီဖြစ်ပါတယ်။ကွာရန်တင်းဝင်နေရသူကတော့7,900 နီးပါးရှိပါတယ်ခင်ဗျာ။
ယောဝေအမေရိကန်တန်ကချက်တာပရင်းနေမနေ့ကင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်းပါးတွေကိုမူရင်းအဝွန်ပြက်ကျွန်တော်အောင်မြတ်သူကထုတ်လို့တင်ပြပေးသွားပါမယ်။အသက်65နှစ်ပြည့်သွားပြီဖြစ်တဲ့မြန်မာစစ်တပ်အကြီးအကဲဘာလဲဘယ်လဲ What's the next for the Myanmar military's chief after 65 ဆိုတဲ့ခေါင်းစဉ်နဲ့ Bangkok Post online သတင်းစာမှာဆောင်းပါးရှင် Nakim Paung Capcam ရေးသားရတဲ့ဆောင်းပါးကိုတင်ပြပေးခြင်းပါတယ်။2014ခုနှစ်မှာပြန်လည်ပြင်ဆင်ရေးသားရတဲ့1959ကာကွယ်ရေးဝန်ကြီးဌာနရဲ့အဥပဒေအရမြန်မာစစ်တပ်ရဲ့ကာကွယ်ရေးဦးစီးချုပ်နဲ့ဒုတိယကာကွယ်ရေးဦးစီးချုပ်တို့ဟာအသက်65နှစ်မှာအနားယူရမယ်လို့သတ်မှတ်ထားတာနဲ့အစချီပြီးတော့ဆောင်းပါးကိုရေးသားလာပါတယ်။အခုတော့လာမယ့်နှစ်ဇူလိုင်လထဲမှာအသက်65နှစ်ပြည့်မဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့ပင်စင်ယူမလားမယူဘူးလားဆိုတဲ့အဖြေကိုအများကတိကျနေကြတယ်လို့ဆိုပါတယ်။ကာကွယ်ရေးဦးစီးချုပ်အနေနဲ့မိမိရဲ့စနသဘောလျောက်ငြင်းစားယူမလားနိုင်ငံရေးတဲ့ကိုဝင်မလားဒါမှမဟုတ်သူတာဝန်ထမ်းဆောင်နေတဲ့တပ်တန်းကိုချက်တိုးမလားဆိုတော့ရွေးချယ်စရာနီလန်း30ရှိနေတယ်လို့ဆောင်းပါးရှင်ကထောက်ပြပါတယ်။2017မှာအာနာရှင်ဗိုလ်ချုပ်မှုကြီးတန်းရွှေအနားယူသွားပြီးတဲ့နောက်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဒီနေရာကိုဆက်ခံရရှိခဲ့တာဖြစ်ပါတယ်။ဒါ2003ခုနှစ်မှာဗိုလ်ချုပ်ကြီးခင်ညွန့်ကျင်ညာခဲ့တဲ့စီကံပြေးဝါတဲ့ဒီမိုကရေစီနိုင်ငံတော်စီကိုရှောက်လှမ်းမဲ့လမ်းညွှန်မြေပုံ9ချဲအစိပ်ပိုင်းတည်းရလည်းဖြစ်ပါတယ်။တကယ်လို့မင်းအောင်လှိုင်ကအနားယူဖို့ရွေးချယ်မယ်ဆိုရင်လည်းပြီးခဲ့တဲ့နိုဝင်ဘာ10ရွေးကောက်ပွဲမှာအပြတ်သက်အနိုင်ရခဲ့တဲ့ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရနဲ့ဆွေးနွေးသဘောတူတာမျိုးတွေကိုဖျက်ဆီးပြီးမှဖြစ်လာပါလိမ့်မယ်လို့ဆောင်းပါးရှင်ကဆိုပါတယ်။ဒီလိုဆွေးနွေးမှုတွေမှာအများအပြားပါဝင်နိုင်ပွဲရှိတာကတော့ကာကွယ်ရေးဦးစီးချုပ်အပေါ်တရားစွဲဆိုခြင်း၊ကင်းလွန်ခွင့်အပါအဝင်၊သူ့ရဲ့မိသားစုဝင်တွေ၊ဒုတိယကာကွယ်ရေးဦးစီးချုပ်နဲ့မိသားစုဝင်တွေအစားရှိသူတွေကိုလည်းတရားစွဲဆိုခြင်းကကင်းလွန်ခွင့်တွေကိုပါဝင်နိုင်ခြင်းရှိတယ်လို့ဆိုပါတယ်။ဒီကိစ္စကိုတရားဝင်ထုတ်ပြန်ကြေညာတာမျိုး၊ဒါမှမဟုတ်တရားဝင်ဆွေးနွေးတာမျိုးမရှိတဲ့အခြေအနေမှာအခြားတစ်ဖက်မှာလည်းစစ်တပ်ကမိမိရဲ့လုံခြုံရေးပေါ်စိုးရိမ်နေတယ်ဆိုတဲ့အကြောင်းပါချက်တရားအနေနဲ့ရှိနေတာမျိုး၊ရဲသားအစိုးရကိုလုံအောင်အုပ်တုံအာဏာလွှဲဖို့ဆန္ဒမရှိတာမျိုးလည်းဖြစ်နေတယ်လို့ရေးသားဖော်ပြထားပါတယ်။အရှင်ဗိုလ်ချုပ်မှုကြီးတန်းရွှေအနာယူစဉ်ကသူ့ရဲ့လက်ထောက်ဒုတိယဗိုလ်ချုပ်မှုကြီးမောင်အေးပါဆင်းသွားတယ်လို့ပဲ။တကယ်လို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနာယူမယ်ဆိုရင်လည်းသူ့ရဲ့လက်ထောက်ဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်လဲရာထူးကဆင်းသွားဖွယ်ရာရှိတယ်လို့ဆောင်းပါးရှင်ကသုံးသပ်ပါတယ်။ယူကောပဲမတိုင်ခင်ဂျွန်လာရဲမှာလုပ်ခဲ့တဲ့အမေးဖြစ်တစ်ခုကိုကိုးကားပြီး Russian Weekly ကဖော်ပြထားတာကတော့ပထမဦးစားပေးအနေနဲ့2020ယူကောပဲကိုအောင်မြင်မြင်ချင်းပဖို့ဖြစ်ပြီးတော့အဲဒီနောက်မှာယုံကြည်မှုရလာမယ်ဆိုရင်နိုင်ငံရေးမှာပါဝင်ဖို့ကျွန်တော်တို့စဉ်းစားကောင်းစဉ်းစားမယ်လို့ကာကျုပ်မင်းအောင်လှိုင်ကပြောဆိုထားပါတယ်။သူ့ရဲ့စစ်တပ်မှာဦးဆောင်တဲ့အတွေ့အကြုံတွေဟာနိုင်ငံရေးမှာလည်းအထောက်အကူရနိုင်တယ်ဆိုပြီးတော့မကြသေးမီကပဲထုတ်ပေါ်ပြောကြားခဲ့ပါသေးတယ်လို့ဆောင်းပါးရှင်ကဆိုပါတယ်။ပြီးခဲ့တဲ့နိုဝင်ဘာ10ရက်ယူကောက်ပွဲမှာလဲစစ်တပ်ကျော်တော်နောက်ခံပေးထားတဲ့ပြည်တော်စုကြက်ခန့်ရေးနဲ့ဖွံ့ဖြိုးရေးပါတီ USDP ဟာ62နေရာလာရရှိခဲ့ပြီးပြီးခဲ့တဲ့2015ယူကောက်ပွဲတုန်းကတော့119နေရာရရှိခဲ့တာပါ USDP ရဲ့စိတ်ပြတ်ဖွယ်ယူကောက်ပွဲရလတ်တွေကမြန်မာနိုင်ငံကမဲပေးသူတွေဟာစစ်တပ်နဲ့သူ့ရဲ့အပေါင်းပါတွေကိုမယုံကြည်ဘူးဆိုတာပြသနေတယ်လို့ဆိုပါတယ်ဒီယူကောက်ပွဲရလတ်တွေဟာကာကျုပ်မင်းအောင်လှိုင်ကိုတိုင်းပြည်ရဲ့အမြင့်ဆုံးယာရုဖြစ်တဲ့သမရနေရာကိုမရနိုင်ဘူးလို့အထိပ္ပယ်သက်ရောက်စေတယ်ဆိုပြီးတော့လည်းဖော်ပြထားပါတယ်ဆောင်းပါးရှင် Nakim Paung Kipkam ဟာနိုင်ငံရေးသိပ္ပံပညာရှင်တူဖြစ်ပြီးတော့ OP General Global University ရဲ့အရှိတောင်အရှာဌာနရဲ့အမှုဆောင်ဒါရိုက်တာဖြစ်တယ်လို့နိုင်ငံရေးသိပ္ပံသင်ကြားပို့ချနေတဲ့တွဲဖက်ပေါ်ပေါက်ကတူလည်းဖြစ်ပါတယ်။ပြည်ဆိုရင်တော့ www.bangkokpost.com မှာဖတ်ရှုနိုင်ကြပါတယ်ခင်ဗျာ
။ UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကိုစမတ်ဖုန်းတွေမှာဒေါင်းလုဒ်ယူနိုင်ပါပြီ။ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကိုဒေါင်းလုဒ်လုပ်နိုင်ပါတယ်။ VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ။
ရာဇာပြာအခုဆက်လက်နားဆင်ကြမှာတော့မြမရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကစောင်ပြိုကမ်းမြူအတန်းရရှိခဲ့တာနဲ့ပတ်သက်ပြီးဘုံမြဝန်သားကြိုဆိုကြသူတွေအများကြီးရှိသလိုတချို့ကလည်းစောင့်ကြည့်ရအောင်မယ်လို့ယူဆနေကြပြီးကျန်တချို့ကဆိုရင်စိုးရိမ်ရာအခြေအနေဖြစ်ပေါ်လာနိုင်တယ်လို့လည်းသုံးသပ်ကြပါတယ်။ ဒီထဲမှာတူဦးပါဝင်ဖြစ်တဲ့ဒေါက်တာဒီမောင်သားနဲ့ကျွန်တော်ကြိုဆိုတာဆွေးနွေးဆုံးသတ်ထားပါရယ်။ဒါနဲ့ဒီအောင်ပွဲနောက်ပိုင်းဖြစ်လာနိုင်တဲ့အလားအလာနဲ့ပတ်သက်ပြီးဒေါက်တာဒီမောင်သားကသူဘာကြောင့်ဆိုရင်လဲဆိုတာကိုအခုလိုစတင်ဖြေပါရယ်။ဟုတ်ကဲ့
ဆိုရင်လားတော့ရွေးကောက်ပွဲရလတ်ကိုလက်ခံတယ်လို့တမလို့ကောင်းဆောင်ကပြောပါတယ်။ဒါပေမဲ့ပြီးခဲ့တဲ့90ခုနှစ်ရွေးကောက်ပွဲကိုပြန်ကြည့်လို့ရှိရင်လည်းဒီကောက်ွယ်ရလက်ကိုလက်မခံဘူးလို့တမတော်ကမပြောခဲ့ပါဘူး။ချားတော်အရွေးတွေကိုကျွန်တော်ကြည့်တဲ့အခါမှာ2030ဦးသိန်းစိတ်တက်လာပြီးတဲ့အခါမှာရေကူးအားဖြင့်ပျော်ပျော်နဲ့လမ်းချင်းကိုသွားတယ်။အခုပြောလို့ကျွန်တော်တို့မပြောပါဘူး။ဘာကြောင့်လဲဆိုလို့ရှိရင်ဒီမိုကရေစီအယူအဆမျိုးမျိုးရှိတဲ့အချိန်မှာကျွန်တော်အနေနဲ့လက်ခံတာကတော့အခုပြောမှာအထူးသဖြင့်နိုင်ငံရေးသဘောတူညီချက်တစ်ခုရရတယ်တိုက်ခံတဲ့ပေါ်ဒီမို့တခုအသိဥတီပြီးသွားရတယ်ဒီလိုချက်တွေရှိမှအခုကြောင့်လို့ပြောပါတယ်2017ဦးသိန်းစိန်တက်လာတာကအဖွင့်ကာလကိုလည်းဥတီတာဖြစ်ပါတယ်အခုကြောင့်လို့ကျွန်တော်ကအဲ့လိုမမြင်ပါဘူးဒါပေမဲ့ဦးသိန်းစိန်ဆိုတာလက်ထက်မှာပဲတက်မတော်ကလောက်ကင်ပါလုံးဒီတချို့ကအတန်များဖြစ်ကြရတဲ့စာပြီးရှိလာပါတယ်ပထမဆုံးဥရှင်မောင်းကိုချုပ်ချလိုက်တဲ့တိကျပါဘူးဒါကကြောက်ငယ်ပြည်ရေးပါတီအခုတွင်ကပဋိပက္ခလို့ပြောလို့ရပါတယ်ဒါပေမဲ့တမ်တော်ပါဝင်ဖို့မလိုပါဘူးတမ်တော်ပါဝင်ခဲ့တယ်လို့ကြားပြရတယ်ဒါကအကောင်းပါတမ်တော်ကနိုင်ငံရေးထဲမှာမိမိနိုင်ငံရေးယူဆချက်တွေနဲ့မတူလို့ရှိရင်ကိုထူထောင်ထားတဲ့ပါတီကိုနဲ့အင်မတန်မာမိတ်ကြဆုံးပါတီကိုတောင်တင်းခံမှုဆိုတာကိုကြားပါတယ်အဲ့ဒါကလည်းဆိုရင်ကြောက်တယ်လို့ကျွန်တော်ထင်ပါတယ်ကျွန်တော်လည်းအဲ့ဒီတည်းကစပြီးဆိုရင်ပါလေ။နောက်ပြီးတော့ချစ်ပေါ်လာတဲ့နိုင်ငံရေးကိုကြည့်လို့ရှိရင်လည်းလက်ရဇွန်နိုင်ငံရေးကိုသွားနေတာတွေ့ရပါတယ်။ဒါကနိုင်ငံတကာမှာလည်းလက်ရဇွန်နိုင်ငံရေးဘက်ကိုမြို့လာတာတွေ့ရတယ်။ဥမာအမေရိကန်ထရန့်ဆိုတာမျိုး။နော်လက်ရဇွန်နိုင်ငံရေးဆိုတာဘာကိုပြောတာလဲဆိုလို့ရှိရင်မိမိအုပ်စုကိုပုံပြည့်လေးတင်းလာတဲ့လူမျိုးရေးသဘောအရဘာသာရေးသဘောအရကြည့်တဲ့နော်ဆိုပြီးတော့မိမိနဲ့မတူတဲ့လူမျိုးမတူတဲ့လူတွေကြောက်လန့်လာတယ်နော်အဲ့ဒီအတွက်စိုးရိမ်လာတယ်နော်အဲ့ဒါကိုလုံခြုံရေးချိန်ချောင်းမှုတစ်ခုနေတဲ့မြင်လာတယ်ဒါတွေကလက်ရာဇွန်ဝါရရဲ့တည်ယုံလက္ခဏာတွေဖြစ်ပါတယ
်ဒါပေမဲ့ဆရာမြန်မာနိုင်ငံမှာ
အဲ့ဒီဘက်ကိုမြန်မာဘက်ကိုတက်မလို့ကပြည်ကြားလာတယ်လို့မြင်ရတယ
်ဟုတ်ကဲ့
တော့လက်ရာဇွန်နိုင်ငံရေးနဲ့စစ်တပ်နဲ့ပေါင်းပြီးဆိုရင်အနေရှိတယ်လို့ကျွန်တော်ဒီလိုပဲနားလည်ပါတယ်
ကျွန်တော်မိကျင်တာကအဲ့တော့မြန်မာနိုင်ငံမှာလက်ရဇွန်နိုင်ငံကြီးကိုရွေးလာတယ်ဆိုတာဆရာပြောတာလူနည်းစုတော့ဟုတ်တာပေါ့အမျိုးသားရေးဘာညာပြောတယ်တက်မတော်လဲအဲ့ဘက်ကိုပါတယ်လို့ဒီမှာတော့ယူဆတယ်ဆရာဒါပေမဲ့မြန်မာနိုင်ငံမှာရွေးကောက်ပွဲမှာပြည်သူတွေအများကြီးဒီတောင်မျိုးကမ်းမျိုးမဲ့ပြီးတော့အနိုင်ရရတဲ့ပါတီမှာဒီသဘောထားမျိုးရှိရလို့ကျွန်တော်ဘယ်လိုခံမနိုင်မလဲ NLD မှာဆိုရင်အခုဆိုလို့ရှိရင်အရင်တော့မပါဝင်ခဲ့တဲ့မွတ်စလင်အမတ်တို့ရောမှာပါဝင်လာတာကိုတွေ့ရတယ်သူတို့သဘောထားပြတ်သောမှုကိုပြနေတာလို့ကျွန်တော်ထင်ပါတယ်ဆိုတော့ပြည်သူတွေကလည်းသူတို့ကိုသဘောကျလို့ပဲထောက်ခံနေတာဆိုတော့ပြည်သူလူထုတရားလုံးအနေနဲ့ဒီအမျိုးသားရေးလက်ရဇွန်ဝါရဘက်ကိုရွေ့နေတယ်လို့ပြောလို့မှန်ပါမှာ
ပေါ်ဆရာနဲ့ကျွန်တော်သဘောတူပါတယ်ပြည်သူကမရွေ့ပါဘူးတက်မလို့ကရွေ့တာစက်နဲ့သူကြွေးပါတီကရွေ့တာပါအဲ့တော့ဒါပဋိပက္ခရဲ့အရေးကြီးတဲ့ဘက်တစ်ဖက်ဖြစ်နေပါတယ်ပြိပကရဲ့အခြားသောဘက်တစ်ဖက်မှာခုနဆရာပြောခဲ့တဲ့နော်အမျိုးသားပြည်နဲ့တင်းရရေးကိုရှေ့ရှုတဲ့ပုံမပြီးကြော်ပြောင်းလာတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြည်သူတွေရှိပါတယ်။ဒါကအဲ့ဒီပြိပကတစ်ခုလုံးကိုကြည့်လို့ရှိရင်စိုးရိမ်ကြကောင်းပါတယ်။စိုးရိမ်နေဆိုတော့ကျွန်တော်အဲ့ဒါကိုပြောတာ
။ဒါပေမဲ့တစ်ဖက်မှာလည်းပဲတက်မတော်ကဒီအမျိုးသားရေးလို့သာပြောပေမဲ့လည်းတိုင်းရင်းသားတွေအရေးမှာတော့သဘောတော့ပြောပြောင်းလာတယ်လို့ကျွန်တော်မယူဆနိုင်ဘူးလားအထူးသဖြင့်အခုကဒီကဘွဲပြန်လည်ကျင်းပဖို့အေအေကပြောတယ်သူတို့ထောက်ခံတယ်အခုအပြင်းထန်ဆုံးတိုက်ပွဲတွေဖြစ်နေရခိုင်ပြည်နယ်မှာတိုက်ပွဲတွေကြီးအေးသွားတယ်ဆိုတော့ဒီဟာကိုအကောင်းမြင်ပြီးတော့အဲ့ဒီသဘောထားမျိုးဟုတ်ပါမလားလို့စံပြရှိကြမဖြစ်နေဘူးလားဤတော့တက်မလို့ဒီသဘောထားဟာ
တိုက်ဆိုင်နာကလည်းဒီကဘွဲပြည်ပြင်းနောက်တည့်ရမှာအေအေနဲ့ပတ်သက်တဲ့တက်မလို့အခြေအနေတွေထောက်တယ်နောက်ပြီးတော့ကျွန်တော်တို့ဝါကိုသွားပြီးတော့အဲတော်ရဲဦးစီးချုပ်သွားရောက်
တွေ့ရ
တယ်ပေါ့နော
်
ဒါဒီအားလုံးကအစိုးရအဖွဲ့နဲ့တော့စမ်းစုကြည့်နဲ့သဘောတူညီပြီးတော့ဟိုဝိုင်းဝန်းဆောင်ရွက်ကြတယ်ဆိုပြီးအတိုင်းတဲ့အတော့အင်မတန်ကောင်းတဲ့ကိစ္စပါဒါပေမဲ့အဲ့လိုမဟုတ်ဘူးဆိုလို့ရှိရင်ဘာကြောင့်ဒီကောက်ွယ်ပြီးပြီးချင်း
ไอ้ตัวเมฆงทุบไข่เนี่ยก็จนเราเมฆงทุบไข่เนี่ยอันนี้ชัดเจนแล้วมันเจ็บปวดเราเลยเชื่อว่ามันต้องได้ดูเดียวดีเด็ดสรุปอันนี้ก็จนเราบ้าจังตัวเลยบลูตัวเลยบลูยูเอเจนเลยจนเราไม่เชื่อแน่มากเนาะตอนนี้ก็โอเคตอนนี้เราจีกันเนี่ยไอ้ลูกขี้ตัวแม่กิซารีมา
สุดท้ายจะบอกตรงนี้สิบุลูเร่ตรงนี้ยี่นายบุลูเร่สุดท้ายจะทันเจ้าตัวเราสิ่งนั้นตัวเราสิ่งเกี่ยวกับเราสิ่งนี้รู้แล้วรู้อะไรแล้วพอเรื่องมาดูยาวุลูมิสูรูยาวุลูเทลูยาวาเลยแต่ที่แม่เชิงกาละเชนีอธิบดีข้าเรามาเอ็มดันเตมานี่เรื่องเชนีอันนี้มาชิบอลาราเลยอะไรก็จังรู้มาเสียใจกูรู้เสียใจมาบลาบ
ช่วงนั้นไม่ต้องได้ใจเสียไอ้ตั้งแต่เนี่ยในที่ส่วนนั้นเสียหายพี่เรื่องงานเนี่ยกล้ามาตัวนี้ถ้าฟูที่ดีเสียเลยสิ่งที่ได้สิ่งไม่เลยคุณนับไปนิดเดียวมันนั่นเลยพี่เลี้ยงมุยาชีจันทร์จะบอกอะไรเรื่องส่งได้ใจไอ้เราดูเสียบาดเจ็บลงมาเลยฉะนั้นเราต้องตัวอย่างนะครับเราเดี๋ยวนี้เรามาตั้งแต่เราเข้าไปมุ่งเจาะเจาะตัวกันเลยเหมือนกันเนี่ยนะในท่า
มีคนจะบอกสูบบอกจะบอกสูบเอาบอดี้แลงวิชว่าเอาไปเลยจนเราที่เรียกคำว่าอาเดียสยาตุยามาทำไมตั้งแต่เราอ่ะนี่ยังยังลูกสาวมุ่งด้วยบุตรนี่ยังยังฟัดคุ้มฟัดเสียบุตรจีเวอาวุ่นเนี่ยฟัดปอลีส่วนไอ้กิจการจุดจุดยามเขามุ่งขึ้นมาแต่เราเนี่ยยังยังอยากมาเราดูนี่ยามมาปอลีตุนิพอลด้านนี่ยังยังอยู่ที่อุ้งลูกแม่เงาอุ้งเลี้ยงกูอยู่บีแต่ยังลูกไม่จ้ามีอะไรเสียไปลุงยังอะไรที่จ้า
แต่เราในอดีตเราด้วยเจ้ามาอดีตเราเนี่ยเจ้ามาเลยทำไมเจ้าเนี่ยยังไงเราไม่จ่ายเลยปกติเราอดีตเราจินตนาการเท่าเดิมเจ้าเราก็โดนอะไรอ่ะมันเลยดูไม่กี่เรื่องข้ามาเลยเจ้าเราบ้ามาต้องยังเจ็บยากเพราะฉะนั้นข้าเจ้าเราคนอาจจะย้อนดูได้เอ็มดาคือบ่สาวเนี่ยเก่าเนี่ยดูต้องสาวนี่จ่ายเลยดูดีกว่ายิ่งยากเลยสุดที่เนาะเอ็มดาวันทำมาบ้างจูดูมาบ้าง แต่แม่เอ็มก็บอกเพื่อนเนี่ยเราสองคนจ่ายได้ปกติคนไหนก็ดีฮะการเล่นบาสเล่นเช่นนี้ก็ใช่หรือเปล่าอันนี้เราจะใช้เราสองคนอ่ะเส้นตัวเรื่องนี้เราสองคนเราไม่ค่อยรู้เท่าไหร่แต่เราจะคุยชีเลยแต่เราก็ได้ปุ๊บวิโรดเลยเชิงชีวิตเราได้ยินเสียงเนี่ยแต่เราอ่ะที่แม่ไปมาไม่ชอบที่เนาะยังไงเราบอกดูกันไม่ชอบที่กูเราก็ใจโดนอะไรเราวิโรช่วยจับกูจับดีบุ๊กเนี่ยกูเราคุยย้อนอะไรทารี
อานาโกตุยูพิวกูเจ้าหน้าเลยทารีอาลุงฮะอานาโกตุยูพิวกูเจ้าหน้าเช่นเดียวกับเช่นชาลุยาวเลยไอ้ที่เราอานาพิวยี่ยูโกด้วยอานาตุยูพิวโกด้วยยังไงฮะตุยเลยจะจะไม่ใช่เช่นเช่นลูกตัวมาทาร์เวชิบาร์ชาวบ้านมั่งชีวะแต่เมื่อกี้เราไม่กินอาเซียที่ยังยังเล็กเดือดสุดลูกเล็กที่มีสิ่งเดียวไปเล็กเล็กสุดไปเล็กเล็กยังยังเล็กเดือดสุดนอร่า
แต่แกเรื่องแต่แกที่เอาหมูที่เราเล่นเส้นเนี่ยมันหุบละยังยังเอ้ยกูโลเชนโลแต่แกเล่นกันเนี่ยอาณาอัตเวยังยังอยู่ตอนเดียร์เราเนี่ยมันตัววาวเสียดีลูกเบี้ยวได้ไปจากมูลูอีเช่นนั้นเองกูรู้ว่าไอ้ที่กูรู้นี่เด็กจะต้องสุดสุดแล้วมันเข้าบ่แต่ไม่แม้ไอ้ที่กูเชื่อเชื่อเนี่ยเนี่ยเนี่ยบุเลยจะต้องมาเชื่อได้ดีไม่ใช่หรอ
แต่แม่ดีฮะสู้ในงานยี่ด้วยแต่แม่ยี่ยี่กูบังจ้าจินดาชิดเด็กในงานลูกมาโมหูฟูดูรอจะดีเบียไปชะลอมยาดีกว่าอุบัติเหตุเราบ้ามาเราไม่เจอไหนดีกว่าเนาะแต่ยี่ยี่ก็เลยชี้เจ็บแม่ยี่ยี่กูเนาะแต่ไปเที่ยวเนี่ยมาเนาะตาตาตอนทั้งสุดยาเราดามโมหูจนเราดาชิดเด็กสุดาลีกูที่เราเที่ยวจีนเราเจอจังเราบ้าเลยสุดลุ่ยเลยยี่ยี่ยัง
เอามาเลยนะแต่พี่แม่อันนี้เราบอกไปมั้งว่าช่วงที่มุดคุณลงมือถือดาวมือเจ้าไม่เข้าใจโอเคนะยี่จีเลยยี่จีอาจจะใช่ยี่จีเลยตอนที่จะเนี่ยถือดาวเองมาโยกจีมือจ้าเตะยี่จีอันนี้เราดมกุลีฟังจากเบกาโก้บาลุกบีบุลุสเลยยินเทปบุบิโรเมรีมียาวมียานังอะไรฟอร์ซิปเชเดสุอะไรฟอร์ซิทามิสโรเอางี้เนี่ย ฟังสิทุกคนเนี่ยที่นี่มาชอบพิเศษนะพิเรมุกยังรู้ว่าสิ่งอะไรต่างๆนี่สิ่งมันรู้ที่มาเลยไอ้เราโน้ตดมกุลีฟังจากว่าดีด้วยเชฟยาลาลาแต่ลูกแม่ลาลาบลูมีอะไรใช่ไหม
ဒီကတုံးတက်တဲ့လူကြောင်းနေနဲ့ကြောင်းရင်တော့အမျိုးသားလူတွေခွဲကြပါအင်းနိုင်ဆွေးနွေးရေးဟိုအရင်ကလည်းရှိတယ်အခုလည်းရှိနေမှာလို့ကျွန်တော်ထင်ပါတယ်။တော့ဒီတိုင်းလာတယ်လေအစိုးရနဲ့တက်မလို့နဲ့ငင်းကြီးဆွေးနွေးပွဲကိုပို့ပြီးနေနေဆန်ဆန်လုပ်လိုက်လို့ရှိချင်တာအားလုံးအတွက်အင်မတန်ကောင်းတဲ့ခက်ပေါက်ပါပဲ။ဖြစ်လာနိုင်တဲ့အလားအလာရှိပါတယ်။ယူနီယံအကောင့်
video season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆကြတဲ့ကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရေးကနေစာပို့မယ်ဆိုရင် VOE American တန် မြန်မာပိုင်း season ကိုလိမ့်လို့ပြီးတော့စာရေးကြတာအမှတ် 855 ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။
တော်ရရှိနေစီကတုံ့ပြန်အကြံပြုလာကြပါတယ်ကိုစောင့်မျှော်ကြိုးစွန်နေပါတယ်ရှင်။ကိုဗစ်-19ရောဂါပိုးရှိသူတွေကိုပြည်သူဆောင်လျှောက်ပေးရတဲ့ကျန်းမာရေးဝန်ထမ်းတွေဟာပြည်ပြည်ဥပဒေကိုမဖြစ်မနေအသုံးပြုပေးဖို့လိုအပ်ပါတယ်။
ရောဂါပိုးရှိတဲ့သူတွေကိုပြည်သူဆောင်လျှောက်ပေးရတဲ့ကျန်းမာရေးဝန်ထမ်းတွေဟာလည်းပြည်ပြည်ဥပဒေကိုအသုံးပြုကြရမှာပါ။ပြည်ပြည်ဥပဒေကိုဘယ်လိုနေရာတွေမှာအသုံးပြုဖို့ရည်ရွယ်ထုတ်လုပ်ထားပါတယ်လို့မြင့်ကြည့်တဲ့အခါအထွေထွေရောဂါတစ်ခုစီကဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါရစေ။ပြည်ပြည်ဆိုတာကတော့ဒီပါဆနယ်ပရိုတက်တစ်အကွစ်မန့်ဆိုခေါ်ပါတ
ဒီ occupational health hazards ဒီမဖြစ်အောင်ဆရာတို့စက်ရုံလုပ်ရုံတွေ chemical တွေကင်တွေတဲ့သူတွေနောက်တစ်ခါ wearing ဆော်တဲ့သူတွေစသည်အပြင်ခန္ဓာကိုယ်ကိုထိခိုက်နိုင်တာကိုကာကွယ်တဲ့ဝတ်စုံကို PPE ဝတ်စုံလို့ခေါ်တယ်ပေါ့နော်အဲ့တော့ဒီမှာတော့ဆရာတို့ PPE ဆိုတာရောဂါပိုးမကူးစက်အောင်အသုံးပြုသောဝတ်စုံလို့ပဲဆိုကြပါစို့
PPE ဝတ်စုံကိုရေကွာအဖြစ်မျိုးစားသုံးမျိုးခွဲခြားထားတယ်လို့သိရပါတယ် COVID-19 ကူးစက်ရောဂါလိုမျိုးရောဂါပိုးရှိတဲ့သူတွေကိုထိတွေ့ကင်တွေကုသပေးရတဲ့ကျန်းမာရေးဝန်ထမ်းတွေဟာ level 3အဆင့်ရှိတဲ့ PPE မျိုးစားကိုအသုံးပြုပေးဖို့လိုအပ်တယ်လို့ဒေါက်တာမောင်ကျော်နိုင်ကပြောပါတယ
် PPE မှာဆိုရင်တော့ဆရာတို့အနေနဲ့ level 3တွေတတ်မှတ်ထားတာရှိတယ်ပေါ့နော်အဲ့တော့ခုနပြောတဲ့ isolation လို့ခေါ်တဲ့ယောဂပိုးရှိတဲ့လူတေးကြပြီဆိုတဲ့လူကိုသွားပြီးတော့ကျန်းမာရေးစောင့်ရှောက်မှုပေးမဲ့သူပြီး PPE level 3လို့ခေါ်တဲ့ဝတ်စုံကိုဝေးရအဲ့တော့ PPE level 3ဆိုတာတော့ဘာလဲဆိုတော့ပြင်ပလေထုနဲ့မိမိရဲ့တကိုယ်လုံးနဲ့မထိတွေ့အောင်ကာကွယ်ထားခြင်းက PPE level 3ပဲနော်အဲ့တော့ PPE level 3ဒါဆို PPE ဝတ်စုံဘာကြောင့်ဝတ်တာလဲဆိုရင်ယောဂပိုးရှိတဲ့လူနဲ့ဆက်ဆံတဲ့အခါမှာသူ့စီကနေထွက်ကြနေသောပိုးမွှားများကိုယ့်ရဲ့အရေးပြားနဲ့တကူလုံးကိုမထိတိရေကာကွယ်အောင်ဝတ်တဲ့ဝတ်စုံကိုဝတ်သွားတာဒီဒါ PPE ဝတ်စုံပေးရခြင်းအကြောင်းရင်းပေါ့နော
်တနည်းလူလာတွေကိုပြည်သူဆွမ်းရှောက်ပေးတဲ့စေနာဝန်ထမ်းတွေအနေနဲ့ PPE ဝတ်စုံကိုဝတ်ဆင်အသုံးပြုခဲ့မယ်ဆိုရင်အသုံးပြုပြီးလို့ပြန်ချွတ်တဲ့အခါမှာနှီးစနစ်မှန်ကန်ဖို့လိုတယ်လို့သိရပါတယ်PPE ဝတ်စုံကိုဝတ်ဆင်အသုံးပြုနေတဲ့သားနဲ့ယောဂပိုးကူးစက်ခံခဲ့ရတဲ့သူတွေကိုလေ့လာဆန်းစစ်ကြည့်ရတဲ့အခါ PPE ဝတ်စုံကိုပြန်ချွတ်တဲ့အချိန်မှာစနစ်တကျမချွတ်မိတာကလည်းအကြောင်းတစ်ခုအနေနဲ့ပါဝင်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ
် PPE ဝတ်စုံနဲ့ပတ်သက်ပြီးတော့ဒီစနစ်တကျဝတ်ဆင်နည်းစနစ်တကျချွတ်တဲ့နည်းတွေကိုဒီစေတနာဝန်ထမ်းတွေကလည်းသင်ကြားပေးတာလားရှိတယ်နော်သူကဒီဝတ်စုံဝတ်လိုက်ုံနဲ့ခန္ဓာကိုယ်ကိုပိုးမထိဘူးလုံလုံသွားတာပန်တော်လဲပဲဒီဝတ်စုံကိုပြန်ပြီးချွတ်တဲ့အချိန်မှာစနစ်တကျမချွတ်မိရင်ဟိုကိုယ့်ရဲ့အဓိကရည်မှန်းချက်ပြတ်သွားမယ်အဓိကရည်ရွယ်ချက်ကကိုယ့်ရဲ့ရေပြားဘယ်နေရာမှာဆိုဗိုင်းရပ်စ်လာမထိစေရတဲ့ဆရာကဝတ်ထားတာ
但係出嚟前嘛，看唔到人，啲為什麼變把嘛隔離嘅，對人嚟嘅 virus 嚟啲，嗰樣嘢點保咧？加拿大呢，啲只保持住啦噶 ，mask 出嚟嘅前嘛，過去曬咪多嘅收留資源 ，BB 為什麼會對越界他們要俾呢？嗰啊 virus 過過身唔看呀咩
？BB 為什麼為什麼東邊嘅人對嘛？啊，啥啥嘢事多啊？你咪幾曬嘢嚟講嘛？比老媽大咧 ，BB 為什麼為什麼今日而家只股變動啲嘛 ？BB 為什麼先啲咁嘅出嚟嘅嘛？蘇巴標股苗嚟嘅。ဆောင်ခဲ့မယ်ဆိုရင်တော့ဒီမှာတက်ကိုရရှိမှာမဟုတ်ပဲယောဂကုသခံရနိုင်တယ်လို့ဒေါက်တာဦးမောင်ကျွန်တော်ကရှင်းပြပါတယ
်သူတပြင်းတော့စေတနာဝန်ထမ်းအနေနဲ့ပို့ပြီးတော့တိတိကျကျတည်ဖို့လိုတယ်ပေါ့နော်အဲ့တော့ဒါကြောင့်မလို့ဆရာကဒီ PP ဝတ်စုံဝတ်ပြီးသွားပြီဆိုလို့ရှိရင်နော်၄နာရီ၆နာရီစီးပေါက်တာတို့နော်ဒါကအစာစားတာတို့ဒါတွေကိုမလုံးမသာလင်ကာကွယ်ရအောင်ပေါ့နော်အဲ့တော့ PP ဝတ်စုံဝတ်ပြီးတော့ရှေ့ရဟာလေးဝယ်ဆရာကချုပ်ပြီးတော့မတ်ချုပ်ပြီးတော့အစာစားနိုင်မယ်ဆိုလို့ရှိရင်တော့ယောဂဘုံဝင်ရောက်ဖို့ကအခွင့်အလမ်းရမ်းများသွားပြီအဲ့တော့ PP ဝတ်စုံဝတ်ထားတဲ့သူတယောက်ဒီကိုယ့်ရဲ့လုပ်ငန်းခွင်နဲ့ရောက်သွားပြီဆိုရင်ကိုယ့်ရဲ့ဝတ်စုံပြင်ပမှာဒီ virus particle လေးတွေကပ်နေတယ်ကိုယ်စွတ်ထားတဲ့ N95 ရဲ့အပြင်နယံနော်ဒါမှမဟုတ် face ရှင်ရင် face ရဲ့အပြင်နယံလေးတွေမှာ virus လေးတွေရှိနေတယ်လို့သဘောထားပြီးတော့နော်ကာကွယ်တဲ့နေကိုစနစ်တကျဆောင်ရွက်မှသာလျှင်မိမိခန္ဓာကိုယ်ရဲ့ဝင်ပေါက်၃ခုကိုကာကွယ်ပြရရောက
်ပြီးပြီးဝိစုံကိုဝိစင်အသုံးပြုတဲ့သူတွေအနေနဲ့စနစ်တကျဝိစင်အသုံးပြုဖို့နဲ့စနစ်တကျပြန်ချုပ်ဖို့အရေးကြီးတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်းလို့ပါ
အခုတစ်ခါတော့အပတ်စဉ်တင်ဆက်ပေးနေတာ view ရဲ့တပတ်တွင်းအားကစားသတင်းတွေကိုကျွန်တော်ရန်နိုင်ကတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာအင်္ဂလန်မှာတော့ပြီးခဲ့တဲ့တပတ်ကစပြီးတော့ပြိဿတ်ဒီဘောလုံးကွင်းမှာသွားပြီးတော့ဘောလုံးကွင်းပြန်ကြည့်နိုင်ပြီဖြစ်ပါတယ်ဗရိင်ဆိုရကဗိုင်းရပ်စ်နဲ့ပတ်သက်ပြီးကန့်သတ်မှုတွေကိုဖြေလျှော့ပြီးတော့ပြန်ရုပ်သိမ်းလိုက်တဲ့အတွက်အချို့ဗိုင်းရပ်စ်ကူးစက်မှုနည်းတဲ့နေရာတွေမှာတော့အောက်ဆောင်ဖွဲ့တွေကိုကန့်သတ်နဲ့ပြန်ပြီးတော့ချီးကျူးပေးလိုက်ပါတယ်။ဒါကြောင့်ပြီးခဲ့တဲ့တစ်ပတ်ချာတော်ရင်းနှီးကကစားခဲ့တဲ့ Europa League ပြိုင်ပွဲမှာ Arsenal ပြိဿတ်2000လောက်ခွင်းထဲမှာချီးကျူးရခဲ့ပါတယ်
။ been coming since the Emirates opened means absolutely everything
I think 2006ခုနှစ် Emirates ဝင်ကြီးစဖွင့်ကလေးကကျွန်တော်အမြဲကြည့်ကြတာပါအခုလိုပြန်ကြည့်ရတာဗာနဲ့မှမတူပါဘူး Lockdown ကာလတစ်ခုလုံးမှာဘောလုံးဝဲတွေဒီလိုမကြည့်ရတာတော်တော်ဆိုးပြီးအရန်ကြည့်နေတာပါအခုကွင်းထဲကိုဝင်သွားတဲ့အချိန်မှာပရိသတ်တွေကိုအသင်းဝတ်စုံတွေလက်စည်းတွေအုပ်ထုပ်တွေနဲ့ပြန်တွေ့ရတော့အရန်စိတ်လှုပ်ရှားမိပါတယ်Premier League သတင်းတွေကိုဆက်ရင်တော့ဒီတစ်ပတ် Premier League ဘောလုံးပွဲတွေမှာ Messi က Fulham ကို2ဂိုးကိုမရှိနဲ့နိုင်ပြီး Chelsea ကလည်း Leeds United ကို3ဂိုးကိုနဲ့နိုင်ပါတယ်။ West Ham နဲ့ Manchester United ပွဲမှာ Man U ကဒုတိယပိုင်းမှာနောက်ကနေလိုက်သွင်းတဲ့3ဂိုးနဲ့နောက်ဆုံးမှ3ဂိုးကိုနဲ့နိုင်သွားပါတယ်။တနင်္ဂနွေနေ့ကတော့ MLS ရထိတ်ကဦးဆောင်နေတဲ့ Tottenham Hotspur နဲ့မြို့ကန်ပြိုင်ဘက် Arsenal တို့တွေ့ကြကြပါတယ်။လန်ဒန်မြောက်ပိုင်းဒါဘီနှစ်သင်းရဲ့ပွဲမှာတော့ Spurs က2ဂိုးကိုမရှိနဲ့နိုင်သွားပါတယ်။Spurs အတွက်ဂိုးတွေကိုတော့တောင်ကိုရီးယားတိုက်စင်မှု Human Song နဲ့ England တိုက်စင်မှု Harry Kane တို့ကသွင်းပေးခဲ့တာပါ Spurs နီးပြ Mourinho ကတော့ဒီပွဲမှာဂိုးသွင်းခဲ့တဲ့ Harry Kane နဲ့ Song တို့ဟာကမ္ဘာအဆင့်ရှိတဲ့ကစားသမားတွေဖြစ်တယ်ဆိုပြီးတော့ချီးကျူးလိုက်ပါတယ
် You go from club to club in the top part of the table and everybody is top class but I have to admit Harry
မဘီဇီယာတိကဒင်းနေကိုကြည့်ရင်ကစားသမားတိုင်းကဒိတ်တန်းအဆင့်တွေကြီးပါပဲဒါပေမဲ့ Harry Kane နဲ့ Son တို့ကကမ္ဘာအဆင့်ရှိတဲ့ကစားသမားတွေတိုက်ချင်မှုတွေဆိုတော့ဝန်ခံရမှာပ
ါ Harry Kane ဟာဒီပွဲမှာ Spurs အတွက်တဂိုးသွင်းလိုက်တဲ့အတွက်လန်ဒန်မြောက်ပိုင်းဒါဘီမှာဆက်တဂိုးသွင်းပြီးတော့ဂိုးအများဆုံးသွင်းတဲ့သူဖြစ်လာခဲ့ပါတယ်ဇန်နဝါရီစနေမှာတော့ Leicester က Sheffield United ကိုငိုးတဂိုးနဲ့နိုင်ပြီး Liverpool ကလည်းအသင်းအတွက်အားထားရတဲ့ကစားသမားတချို့မပါနိုင်ခဲ့ပေမဲ့လည်း Wolf ကိုအင်ကွင်းမှာ၄ဂိုးကိုရှိနေနိုင်ပါတယ်။ဒီဘက်မှာလည်းဦးသင်းကပြိဿတ်2000လဲကွင်းထဲမှာပြန်ပြီးတော့ကြီးကွင်းရောက်ခဲ့ပါတယ်။အခုလိုပြိဿတ်တွေကိုကွင်းထဲမှာတွေ့လိုက်ရတဲ့အတွက်စသိန်းအောင်ထမိတယ်ဆိုပြီးတော့လည်းဦးနီးပြရာဂင်ကလပ်ကပြောပါတယ
်။ It was outstanding. It was outstanding. Getting out of the dressing room for warming up.
ရန်ကောင်းတယ်ရန်မိုက်တယ်ကျွန်တော်တို့အတင်းအဝတ်လေကန်ကနေသွေးပူလေးချင်းကန်လို့ကိုကွင်းထဲကိုထွက်လာတဲ့အချိန်မှာပြိဿတ်တွေကိုတွေ့လိုက်ရတာတကယ်ကိုစိတ်သိမ်းထမိပါတယ်။ညံလဲဆေးလို့ရှာမိပါတယ်။လီဗာပူးအတင်းရဲ့တချင်းဖြစ်တဲ့ You will never walk alone ဆိုတဲ့တချင်းကိုပြိဿတ်တွေဆုံးနေတာကိုပြန်ကြားရတာအရန်ကောင်းပါတယ်။
ပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါမန်ချက်စတာနဲ့တင်းကတော့10ပွဲစီပဲကစားသေးပြီးတော့မန်ယူက19မတ်နဲ့15မန်စီးတီးက18မတ်နဲ့အဆင့်6နေရာမှာရှိနေပါတယ်စပွန်ဆာလေဝူဇာထိတ်မှာရှိနေသလိုချယ်ဆီကလည်း22မတ်နဲ့တတိယနေရာမှာရှိနေတဲ့အတွက်အချိန်နဲ့ဖြစ်နေပြီးတော့ချန်ပီယံဖြစ်နိုင်တဲ့အသင်းတွေလည်းအရင်ထက်ပိုများနေရဲဆိုပြီးတော့ကျွမ်းကျင်သူတွေကယူဆနေကြပါတယ်ချယ်ဆီအသင်းချန်ပီယံဖြစ်နိုင်ခြင်းနဲ့ပတ်သက်ပြီးနီဗီယာလမ်ဘတ်ကတော့
I think it's hard to be too expectant that it's relatively early stage when we're like a third of the way through, but you would expect
that the champion ဖြစ်နိုင်ပြီလားဆိုတော့ပြောလို့သိစောလုံးပါသေးတယ်။ဒါပေမဲ့ပြီးခဲ့တဲ့နှစ်တွေအတွင်းမှာ champion ဖြစ်နိုင်ခြင်းရှိတယ်ဆိုတော့အသင်းတွေတော့ပါမှာပေါ့။ Liverpool တို့ Man City တို့ဒီနှစ်ကတော့အသင်းတိုင်း champion ဖြစ်နိုင်ပါတယ
်။ Spurs ကလည်းဒီနှစ်မှာဇယားထိတ်မှာရှိနေတာကြောင့် champion ဖြစ်နိုင်တယ်လို့တချို့တွေကခံမှန်းနေပါတယ်။ဒါပေမဲ့ Spurs ပြီးပြ Mourinho ကတော့သူတို့အနေနဲ့တပွဲချင်းပဲစဉ်းစားပြီးတော့ချင့်ကပ်နေတယ်ဆိုပြီးတော့ပြောလိုက်ပါတယ
် to the athletes
အဲ့မဲ့တိုကျိုအိုလံပစ်ပြိုင်ပွဲမှာဝင်ရောက်ရှင်ပြန်ကြမဲ့အားကစားသမားတွေအနေနဲ့ကာကွယ်ဆေးထိုးကြဖို့နိုင်ငံတကာအိုလံပစ်ကော်မတီ IOC ဥက္ကဋ္ဌ Thomas Bach ကပြောလိုက်ပါတယ်ဒါပြင်ပြိုင်ပွဲကိုဝင်ရောက်ရှင်ပြိုင်မဲ့ကစားသမားတွေအနေနဲ့ပြိုင်ပွဲမှာအရင်လောက်ခက်ခဲကြနေခွင့်ရမှာမဟုတ်တလို့အားကစားရွာတွေမှာနေထိုင်ကြမဲ့အားကစားသမားတွေကိုကာကွယ်နိုင်ဖို့အတွက်ဘယ်သူတွေနေခွင့်ရမယ်ဆိုတာကိုလည်းတင်းကျပ်တဲ့ထိန်းချုပ်မှုတွေလုပ်သွားဖို့ရှိရဲဆိုပြီးတော့ပြောပါတယ်အချိန်တည်းမှာပဲဘယ်လာရုစ်သမရအလက်ဇန်ဒါလူကိုရှန်ကိုကိုဘယ်လာရုစ်အိုလံပစ်ကော်မတီဥက္ကဋ္ဌဖြစ်တဲ့ပြိုင်ပွဲကိုတက်ရောက်ခွင့်ပိတ်ပင်လိုက်တယ်လို့ IOC ကပြောပါတယ်ဒါပြင်လူကိုရှန်ကိုရဲ့စားနဲ့နောက်တစ်ယောက်ကိုလည်းပြိုင်ပွဲတက်ရောက်ခွင့်ပိတ်လိုက်တယ်ဆိုပြီးတော့ပြောပါတယ်အမေရိကန်ဘက်မှာတော့ NBA ဘတ်စကတ်ဘောပွဲတွေကိုလာမယ့်ဒီဇင်ဘာ22ရက်နေ့မှာပြန်စတော့မှာဖြစ်ပါတယ်ဒါကြောင့်ကစားသမားတွေအနေနဲ့ယာတီတစ်ကိုပြန်ဆောက်ဖို့အတွက်လေ့ကျင့်မှုတွေကိုပြီးခဲ့တဲ့ဘက်ကစတင်လိုက်ပြီးတော့ကနဦးဆေးစစ်ကြတာမှာတော့ကစားသမား48ယောက်ဗိုင်းရပ်စ်ကူးစက်ခံထားတာကိုတွေ့ခဲ့ရတယ်လို့ NBA Basketball အဖွဲ့ချုပ်ကပြီးခဲ့တဲ့ဘက်ကပဲပြောလိုက်ပါတယ်။တစ်ချိန်တည်းမှာပဲ LA Lakers အသင်းကလည်းနာမည်ကြီး LeBron James နဲ့စာချုပ်သက်တမ်းထပ်တိုးလိုက်ပါတယ်။ Lakers နဲ့အတူနောက်ထပ်နှစ်နှစ်စာချုပ်သက်တမ်းတိုးဖို့သဘောတူလိုက်ပြီးအဲ့ဒီအတွက် Lakers အသင်းက LeBron James ကို American Dollar 85သန်းပေးရတယ်လို့ပြောပါတယ်။ LeBron James ဟာပြီးခဲ့တဲ့ရာသီကတော့ Lakers အသင်းကို10နှစ်အတွင်းမှာပထမဆုံးကြိမ်ချန်ပီယံဖြစ်အောင်ဦးဆောင်နိုင်ခဲ့ပြီးတော့အကောင်းဆုံးကစားသမားဆုလည်းရရှိခဲ့တာဖြစ်ပါတယ်ခင်ဗျာ။ဒီတစ်ပတ်အတွက်အားကစားခဏကတော့ဒီလောက်ပါပဲ။နောက်သတင်းမှတ်တမ်းတွေမှာဆက်ပြီးတော့ပြန်ကြအောင်ခင်ဗျာ။
အမေရိကန်တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
American ပြည်ထောင်စုက The Geneva Consensus Declaration လို့ခေါ်တဲ့ဂျနီဗာအများဆန္ဒကြေညာစာတမ်းကို2020ပြည့်နှစ်အောက်တိုဘာ22ရက်နေ့မှာလက်မှတ်ရေးထိုးလိုက်ပါတယ်။ဥရောပစဉ်ဏိဒန်းမှာဖော်ပြထားတဲ့အတိုင်းအဲ့ဒီကြေညာစာတမ်းဟာအမျိုးသမီးတွေရဲ့ကျန်းမာရေးအမြင့်မားဆုံးရရှိခွင့်ကိုရှာကြံနေတာပါ။မိသားစုစိတ်ဓာတ်အင်အားနဲ့အောင်မြင်ဖြစ်ထွန်းတဲ့လူမှုအတိုင်းအဝိုင်းဖြစ်ပေါ်အောင်အမျိုးသမီးတွေကပံ့ပိုးနေမှုကိုကြေညာစာတမ်းမှာဖော်ပြထားပါတယ်။ဒီကြေညာစာတမ်းကိုလောလောဆယ်33နိုင်ငံကလက်မှတ်ရေးထိုးထားတာကြောင့်ကမ္ဘာဒေတာတိုင်းကလူဦးရေ 1.6 ဘီလီယံကိုကိုစားပြုနေပါတယ်ဒီကြေညာစာတမ်းဟာဥပဒေရဲ့ရှေ့မှောက်မှာ လူတိုင်းအတူတူပဲဆိုတာနဲ့အခြေခံလွတ်လပ်ခွင့်နဲ့လူအခွင့်အရေးတွေကိုအမျိုးသမီးတွေလည်းမဖြစ်မနေခံစားခွင့်ရှိတယ်ဆိုတာကိုထပ်လောင်းအတည်ပြုထားပါတယ်။ကျန်းမာရေးဝန်ဆောင်မှုကိုလူတိုင်းရရှိဖို့ကရေရှည်တည်တံ့ဖွံ့ဖြိုးရေးပန်းနိုင်ရရှိရေးမှာအခြေခံကြတာကိုလည်းအဲ့ဒီကြေညာစာတမ်းမှာအတိအမှတ်ပြုဖော်ပြထားပါတယ်။တရေသားဖြတ်ချခွင့်ဆိုင်ရာနိုင်ငံတကာအခွင့်အရေးမရှိဘူးဆိုတာကိုကြေညာစာတမ်းမှာဖော်ပြထားသလိုတရေသားဖြတ်ချရမှာသက်ဆိုင်ရာနိုင်ငံတွေကငွေကြေးအထောက်အပံ့ပေးဖို့တာဝန်မရှိဘူးလို့လည်းကြေညာစာတမ်းကပြောပါတယ်။ဒါကနိုင်ငံတိုင်းမှာကိုယ်ပိုင်အချုပ်အခြာအာဏာရှိတယ်ဆိုတော့နိုင်ငံတကာသဘောတူညီချက်နဲ့လည်းကိုက်ညီနေပါတယ်။သမ္မတထရန့်ရဲ့ဥဆောင်မှုအောက်မှာလူအသက်ရှင်ခွင့်ဆိုတာကိုအမေရိကန်ပြည်ထောင်စုကနေရာတိုင်းမှာအမြဲဆိုသလိုအကာအကွယ်ပေးခဲ့ကြောင်းတမိုင်းမှာဘယ်သမ္မတမှသူလှုပ်ဆောင်သလိုမလှုပ်ဆောင်ခဲ့ကြောင်းတရေသားဖြတ်ချတဲ့အစီအမံတွေလှုပ်ဆောင်တဲ့အစိုးရမဟုတ်တဲ့ဘယ်နိုင်ငံသားအဖွဲ့အစည်းကိုမှလက်ရှိအစိုးရငွေကြေးထောက်ပံ့ပေးမှာမဟုတ်ကြောင်းနိုင်ငံသားရေးဝန်ကြီးမိုက်ဖွန်ပီယိုကကြေညာစာတမ်းကိုလက်မှတ်ရေးထိုးချိန်မှာပြောပါတယ်။ဒီကြေညာစာတမ်းဟာအမျိုးသမီးတွေရဲ့ကျန်းမာရေးမိသားစုနဲ့လူအသက်ကိုဂုဏ်ယူတန်ဖိုးထားမှုနဲ့အမျိုးသားအချုပ်အခြာအာဏာကိုကာကွယ်ထားတာကိုရှင်းရှင်းလင်းလင်းကြီးဖော်ပြထားတယ်လို့လည်းအမေရိကန်ကျန်းမာရေးဝန်ကြီးအလက်စ်အေဇာပြောပါတယ်။ဒါအပြင်ဒီကြေညာစာတမ်းကဘာသာတရားယုံကြည်မှုတွေအတွက်ထုတ်ပြန်တဲ့ကြေညာချက်တစ်ခုထက်ပိုပါတယ်။ကုလသမဂ္ဂနဲ့တခြားနိုင်ငံပေါင်းစုံမျက်နှာစာမှာဒီမူကြီးတွေကိုကာကွယ်ဖို့အတွက်ဒီကြေညာစာတမ်းကတိတ်အသုံးဝင်ပါတယ်လို့လည်းကျန်းမာရေးဝန်ကြီး Alex Isa ပြောပါတယ်ခင်ဗျာ
။ American ဆိုရရဲ့သဘောထားမြင်အားကိုရှင်းပြလို့ကြည်ပါပြီ
။တသဘရင်းနဲ့မနက်ခင်းသတင်းလွှာတင်တဲ့ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။အခုဆက်လက်ပြီးသတင်းချင်းချုပ်ကိုဆက်လက်တင်ပြပေးပါမယ်။ကိုဗစ်ကရောဂါလွန်ကာလမှာပုံမှုကောင်းမွန်တဲ့ကမ္ဘာကြီးကိုတည်ဆောက်ဖို့ဒီဇင်ဘာလ10ရက်နေ့မှာကြာရောက်တဲ့လူခွင့်ရင်းနဲ့မတိုင်ခင်ဗုဒ္ဓဟူးနေ့ကကုလသမဂ္ဂလူခွင့်ရင်းမှာမင်းကြီးမီရှယ်ဘာရှလေးကတိုက်တွန်းလိုက်ပါတယ်။စံသက်ထုတ်လုပ်နေတဲ့ကာကွယ်ဆေးတွေရရှိဖို့လက်ချေကြောင်းမှာဖြစ်ပေမဲ့ကာကွယ်ဆေးတွေကကိုဗစ်ကရောဂါကိုအဆုံးသတ်သွားစေလိမ့်မယ်လို့မျှော်လင့်ထားကြောင်းကာကွယ်ဆေးကဒီဘေးအန္တရာယ်ကိုအဆုံးသတ်နိုင်မှာဖြစ်ပေမဲ့ကိုဗစ်ကြောင့်ဖြစ်ရတဲ့လူမှုစီးပွားဒဏ်ရာဒဏ်ချက်တွေကိုတော့ကုစားပေးနိုင်မှာမဟုတ်ကြောင်းပြောပါတယ်။ကမ္ဘာမှုစီးရဲနော်ပါမှုမကြီးမြတ်မှုစတာတွေကိုကာကွယ်ပေးနိုင်တဲ့ဆေးကလူခွင့်ရေးပဲဖြစ်တယ်လို့လည်းမဟာမင်းကြီးပတ်ရှလေးကပြောပါတယ်။ထိုးဆေးနဲ့မတည့်တဲ့တက္ကံရှိသူတွေအနေနဲ့ Pfizer နဲ့ BioNTech ကုမ္ပဏီတို့ပူးတွဲထုတ်လုပ်တဲ့ COVID-19 ကာကွယ်ဆေးကိုမထိုးကြဖို့ဗြိတိသျှနိုင်ငံကစီးပွားကြီးကြပ်ရေးဆိုင်ရာအာဏာပိုင်တွေကပြောပါတယ်။ Pfizer နဲ့ BioNTech ကုမ္ပဏီတို့ပူးတွဲထုတ်လုပ်တဲ့ COVID-19 ကာကွယ်ဆေးထိုးပြီးတဲ့နောက်ဗြိတိသျှနိုင်ငံမှာအင်္ဂါနေ့ကလူတို့ဆေးနဲ့မတည့်တဲ့လက္ခဏာတွေပြသပြီးမှဗြိတိသျှနိုင်ငံရဲ့ဆေးဝါးနဲ့ကျန်းမာရေးဝန်ဆောင်မှုဆိုင်ရာကုန်ပစ္စည်းထိန်းချုပ်ကုကဲရေး Agency MHRA ကအခုလိုသတိပေးချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်။အီရန်နိုင်ငံအနေနဲ့2015ခုနှစ်ကချုပ်ဆိုခဲ့တဲ့အီရန်နျူကလ িয়ার ဆိုင်ရာသဘောတူစာချုပ်ပါအချက်တွေကိုအပြည့်အဝပြန်လည်လိုက်တာဖို့အသင့်ပဲလို့အီရန်သမ္မတဟက်ဆန်ရာဟူနီကဗုဒ္ဓဟူးနေ့ကပြောပါတယ်။စာချုပ်မှာပါဝင်လက်မှတ်ရေးထိုးထားတဲ့နိုင်ငံကြီးနိုင်ငံကဒါမှမဟုတ်အမေရိကန်မှာပါတဲ့တခြားသည့်နိုင်ငံကစာချုပ်ပါဂရီခေဝတ်တွေကိုပြန်ပြေးလိုက်တာပဲဆိုရင်အီရန်တို့ကလည်းပြီးထားတဲ့ဂရီတွေကိုလိုက်နာသွားမယ်လို့အီရန်သမ္မတဟက်ဆန်ရာဟူနီကပြောပါရယ်။ဝေးလံခေါင်းတည်တဲ့ဘရှန်ဂျာဂျုံးကိုရောက်သွားတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာသူတို့ရောက်နေတဲ့နေရာတက်မှာအဆင်ပြေအောင်နေထိုင်နေကြတယ်လို့ VOA ပင်္ဂလာဌာနကပြောပါရယ်။ကော့ဆက်ရဇာမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်1600ကျော်ကိုဘင်္ဂလားဒေ့ရှ်အစိုးရကပထမတုတ်အနေနဲ့ပြီးခဲ့တဲ့ဒီဇင်ဘာလ4ရက်နေ့မှာဘင်္ဂလားပင်လယ်အတွင်းမှာရှိတဲ့အဲ့ဒီပါစင်ဂျာဂျုံးကိုပြောင်းရွှေ့နေရချတာပြီးခဲ့တာပါဒုက္ခသည်တွေကိုပထမတုတ်အဖြစ်ပြောင်းရွှေ့လိုက်နိုင်တာကိုအောင်မြင်မှုအဖြစ်ရှုမြင်ကြောင်းပါစင်ဂျာစီမံကိန်းကိုကြီးကြပ်ကုကွဲရသူဗိုလ်မှူးချုပ်အဗ်ဒူလာအယ်မာမွန်ချောင်းဒရီကပြောပါရယ်မြန်မာနိုင်ငံမှာလက်ရှိကူးစက်ပြန့်ပွားနေတဲ့ COVID-19 အမျိုးအစားဟာတခြားနေရာတွေမှာဖြစ်နေတဲ့အမျိုးအစားနဲ့မတူတဲ့အပြင်ကူးစက်သူလူနာတွေကိုနောက်ကျောင်းပြန်မလိုက်ဖို့ကောင်းမွန်တဲ့စနစ်ရှိမနေတာကြောင့်ယောဂဘူကုဆက်မြန်ဆန်နေတာလို့ထိုင်းနိုင်ငံမဟီဒိုတက္ကသိုလ်ဆေးပညာဌာနမှူးပမောက္ခဒေါက်တာပရစစ်ဝတ္တနာပါကအင်္ဂါနေ့မှာပြောပါရယ်ယောဂဘူကုဆက်ပြန့်ပွားနေတဲ့နေရာတွေကနေရှစ်ချောင်းသွားလာတဲ့သူစုစုပေါင်းရဲ့90ရာခိုင်နှုန်းအောက်ကသာတောက်ချောင်းလိုက်နေတာမို့မြန်မာနိုင်ငံအတွင်းမှာယောဂဘူကုဆက်မှုဟာအစနေရာအထိဖြစ်ပေါ်နေတယ်လို့ဒေါက်တာဝတ္တနာပါကပြောပါရယ်ချက်တာပရိသတ်မြန်မာကအစီအစဉ်တို့ကတော့ဒီလောက်ပါပဲခင်ဗျာ။ VOE ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။တော်တော်ရှင်များကိုစိတ်နှပြရှင်လန်းချမ်းမြေပါစေ။ကျွန်တော်ရန်တော်ပါ
This program has come to you from the Voice of America, Washington.